Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းကြကြပါသည်ခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်ဩဂုတ်လ1ရက်တနင်္ဂနွေနေ့မနေ့ကင်းအစီအစဉ်တွေကိုအမေရိကန်ပြည်သူဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ25 40 51နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းယူတင်ဆက်ပါပါဒီကနေ့မနက်မှာတော့ထိတ်တန့်ရောက်တဲ့တင်းတွေကိုအရင်နားဆင်ရမှာဖြစ်ပြီးဇိုမီတိုင်းသားခေါင်းဆောင်ဝိုင်းရင်နိုင်ငံရေးသမားပူးကျင်ရှင်တန်ကိုဘင်းနဲ့မနေ့ကကွဲလွန်သွားတဲ့တင်းပေးဖို့ကြမှာတော့
ကျွန်တော်ဥက္ကဋ္ဌပူးကျင်ရှင်တန်ဒီနေ့ငါခွဲမှာကလေးနဲ့တွေ့နေမှာဆုံးသွားပါတယ်ပထမတော့ positive ဖြစ်တယ်အဲ့ကောင်းတော့အကားတော့ပြောတယ်ပြီးတော့သူနဲ့တက်က90လောက်ရှိပြီဆိုတော့အားမရှိဘူးလေအဲ့ဒီမှာကြောင့်ဆုံးသွားတာပါ
အပြည့်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်အခုချိန်အားစလို့ဒီကနေ့မနေ့အတွက်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့အတူကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်နိုင်ငံသားရွေးဝင်ကြီးအန်တိုနီဘလင်ကင်ဟာအရှိတောင်အာရှနိုင်ငံတွေကတာဝန်ရှိသူတွေနဲ့မြန်မာအရေးအပါဝင်ဒေတာရင်းကိစ္စတွေကိုလာမဲ့သတင်းပတ်တစ်ခုလုံးအွန်လိုင်းကနေတွေ့ဆုံဆွေးနွေးမဲ့အကြောင်းအမေရိကန်နိုင်ငံသားရေးဌာနအကြီးတန်းတာဝန်ရှိသူတို့ကစနေနေ့မှာပြောပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးဘလင်ကင်တက်မဲ့အွန်လိုင်းအစည်းအဝေးတွေအတွင်းမှာမြန်မာစစ်တပ်ရဲ့ကိုယ်စားလှယ်တွေလည်းပါဝင်လာမှာဖြစ်ပေမဲ့စစ်ကောင်စီရဲ့တာဝန်ရှိသူတွေကိုအတိအမှတ်ပြုရာချက်စစ်ကောင်စီကိုသတင်းစကားပေးဖို့အခွင့်အလမ်းတစ်ခုဖြစ်တယ်လို့လည်းအမေရိကန်နိုင်ငံသားရေးဌာနတာဝန်ရှိသူကိုကိုးကားပြီး Reuters သတင်းကဖော်ပြပါတယ်။မြန်မာစစ်ဗိုလ်ချုပ်တစုရဲ့ဆိုးရွားတဲ့လုပ်ရက်ကြောင့်တော့အာဆီယံကိုအမေရိကန်ကစွန့်ခွာမှာမဟုတ်ဘူးလို့လည်းအဲ့ဒီအရာရှိကပြောပါတယ်စစ်ကောင်စီကိုဆန့်ကျင်တဲ့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့အမေရိကန်အစိုးရတာဝန်ရှိသူတွေထိတွေ့ဆက်ဆံမှုရှိကြောင်းလည်းထပ်လောင်းပြောပါတယ်လာမယ့်သတင်းပတ်အတွင်း9ရက်စက်တိုက်အွန်လိုင်းကနေအစည်းအဝေးတက်မဲ့အမေရိကန်နိုင်ငံသားဝင်ကြီးဘလင်ကင်ကတခြားနိုင်ငံတွေနဲ့အာဆီယံနိုင်ငံတွေရဲ့နှစ်ပတ်လည်နိုင်ငံသားရေးဝင်ကြီးများအစည်းအဝေးကိုတက်ရောက်မှာဖြစ်တယ်လို့မြန်မာ၊ကမ္ဘောဒီးယား၊လာအို၊ဗီယက်နမ်နဲ့ထိုင်းနိုင်ငံတို့ပါတဲ့မဲခေါင်မြေအောက်ပိုင်းနိုင်ငံများတီးခြားအစည်းအဝေးကိုလည်းတက်ရောက်မှာဖြစ်ပါတယ်။အရှိတောင်အာရှဒေသအရေးအမေရိကန်ရဲ့ခိုင်မာမှုကိုထင်ထင်ရှားရှားပြသမှုလည်းဖြစ်ပါတယ်လို့အမည်မဖော်တဲ့နိုင်ငံသားရေးဌာနအကြီးတန်းတာဝန်ရှိသူက Reuters သတင်း Agency ကိုပြောပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်အစိုးရကအရှိတောင်အာရှနိုင်ငံတွေကိုလာမဲ့သတင်းပတ်အလဲပိုင်းလောက်မှာကိုဗစ် -19 ကာကွယ်ဆေးအလုံးရေ23သန်းလှူဒန်းဖို့ရှိနေတဲ့အထက်ဆရာနာတင်ခံရတဲ့မြန်မာနိုင်ငံတော့မပါဝင်ပါဘူးရှင်
။မန္တလေးတိုင်းပသိမ်ကြီးမြို့နယ်နန်းဦးလွင်ရပ်ကွက်မှာမြားရုံနဲ့ဖျားကြီးဆန္ဒပြတပိတ်စစ်ကြောင်းကဆန္ဒပြလူငယ်တွေနေထိုင်တဲ့နေအိမ်တစ်ခုကိုစစ်ကောင်စီတပ်တွေကစနေနေ့မနက်ပိုင်းမှာပစ်ခတ်ပြီးဝင်ရောက်စီးနှင်မှုအတွင်းဆန္ဒပြလူငယ်တွေကတဦးသေးဆုံးပြီး12ဦးအဖမ်းဆီးခံခဲ့ရတယ်လို့မြောက်တောင်တပိတ်စစ်ကြောင်းမှကိုယ်တိုင်ပါဝင်တဲ့တန်ဃာတော်တပါးက VOE ကိုမိတ်ပါတယ်
။ဒီကလေးတွေကအိမ်မှာပဲအေးစဲနေတဲ့ကလေးတွေကိုတိုက်ခတ်ဖမ်းဆီးရအောင်လားကလေးတွေမှာလက်နက်တွေအတူတချောင်းတော့မရှိပါဘူး။စစ်ကောင်စီကခုနောက်ပိုင်းမှာတော့ဖြစ်နေတာကတော့ဒီတပိတ်ကြောင်းကတွေ့ပြီဆိုရင်တိုက်ခတ်ဖမ်းဆီးတာတွေဖြစ်လို့29ရက်နေ့ကလည်း
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းလူအခွင့်အရေးချိုးဖောက်မှုတွေဆက်လက်ပေါ်ပေါက်နေတာကြောင့်အရသားတွေကိုအကာအကွယ်ပေးဖို့ကုလသမဂ္ဂကတတိပေးထားပါတယ်စစ်တပ်ကအာဏာသိမ်းထားတဲ့6လတာကာလအတွင်းစစ်ကောင်စီတပ်တွေရဲ့အကြမ်းဖက်လုပ်ရကြောင့်အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အရသား930ထက်မနည်းသေဆုံးခဲ့ရပြီးထိခိုက်ဒဏ်ရာရသူထောင်ချီရှိတယ်လို့ကုလအတွင်းမှုချုပ်ယုံကတောက်ကြနေမှာပြောဆိုထားပါတယ်
။အိန္ဒိယနဲ့တရုတ်ကြား15လကြာတင်းမာမှုတွေနဲ့ထိတ်တိုက်တွင်းမှုတွေကိုရှော့ချနိုင်ရေးအတွက်ထောင်နဲ့ချီတဲ့တပ်ဖွဲ့တွေကိုအ мян ဆုတ်ခွာရေးဆွေးနွေးရေးဟာ3လတာကြန့်ကြာခဲ့ပြီးတဲ့နောက်စနေနေ့ကနှစ်ဖက်ထိတ်တန့်တပ်မှုတွေတွေ့ဆုံဆွေးနွေးကြပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းမှာတော့ပန်ဂွန်ဆိုဒေသကနေတရုတ်နဲ့အိန္ဒိယနှစ်ဖက်စလုံးကရှေ့တန်းတပ်ဖွဲ့တွေနဲ့လက်နက်တွေတပ်ဆုတ်ခဲ့ပါတယ်။Hot Springs, Gora နဲ့ Damson ဒေသတို့ကနေတပ်ဖွဲ့တွေရုတ်သိမ်းရေးကိုလက်ရှိဆွေးနွေးနေကြတာဖြစ်ပါတယ်။ အရှိပိုင်းလက်ထက်ဒေသနေဆက်တရုတ်ဖက်ချက်မှာစနေနေ့ကစတင်ဆွေးနွေးတာဖြစ်ကြောင်းအိန္ဒိယစစ်တပ်ပြောခွင့်ရဘူမူကြီးဆူထီယာခါမိုလီကပြောပေမဲ့ဆွေးနွေးပွဲနဲ့ပတ်သက်တဲ့အသေးစိတ်ကိုတော့မပြောပါဘူးတနင်္ဂနွေနေ့မှာတော့နှစ်ဖက်ကြေညာချက်ထုတ်မယ်လို့ခန့်မှန်းထားကြပါတယ်ပြီးခဲ့တဲ့ဇူလိုင်လ15ရက်နေ့ကအိန္ဒိယနဲ့တရုတ်နိုင်ငံခြားရေးဝန်ကြီးတွေတာဂျီကစ္စတန်မှာလုပ်ခဲ့တဲ့ဆွေးနွေးပွဲအတွင်းတိုက်တွန်းဆောင်ရွက်ချက်ကြောင့်ဆက်နှစ်ကြိမ်မြောက်တရုတ်နဲ့အိန္ဒိယစစ်တပ်အဆင့်ဆွေးနွေးပွဲဖြစ်လာတာလို့လည်းယူဆရပါတယ်နှစ်နိုင်ငံကြားထိန်းချုပ်မြင့်တစ်လျှောက်မှာအိန္ဒိယနဲ့တရုတ်နှစ်ဖက်စလုံးကတပ်ဖွဲ့ဝင်တောင်းနဲ့ချီတက်ချထားတာဖြစ်တယ်လို့လက်နက်ကြီးတွေတင့်ကားတွေနဲ့တိုက်လေယာဉ်တွေနဲ့ပါအားဖြည့်ထားတာဖြစ်ပါတယ
်အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်တပ်တွေဆုတ်ခွာနေချိန်မှာပဲတာလီဘန်သဘုံအနေနဲ့အစိုးရတပ်တွေကြားအဓိကကျတဲ့မြို့ကြီးတချို့မှာတိုက်ပွဲတွေဖြစ်ပွားနေပါတယ်။နိုင်ငံတောင်ပိုင်းဟယ်မန်ပြည်နယ်မြို့တော်လက်စကာဂါမှာလည်းစနေနေ့ကတာလီဘန်တွေရဲ့တိုက်ခိုက်မှုနဲ့ကြုံခဲ့ရပြီးမြို့တွင်းကနေရာတချို့မှာပစ်ခတ်မှုတွေဆက်လက်ရှိနေဆဲဖြစ်ကြောင်းတာဝန်ရှိသူတွေကပြောပါတယ်။နှစ်ဖက်ထိခိုက်သေးဆုံးမှုတွေများတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။အာဖဂန်အစိုးရတပ်ရဲ့လေကြောင်းကဘုံကျဲတိုက်ခိုက်မှုအတွင်းမြို့ပေါ်ကဆေးရုံတစ်ခုထိမှန်ပျက်စီးသွားတယ်ဆိုတဲ့ဆွဆွဲချက်တွေကြားမှာပဲတိုက်ပွဲတွေပြင်းထန်လာတာကြောင့်ဒေသခံရဲသားတွေဘေးလွတ်ရာကိုတင်းရှောင်နေရပါတယ်။လာစကာဂါမြို့အတွင်းမှာတိုက်ပွဲတွေဖြစ်နေကြောင်းအီတလီစေကူသားရေးပရာဟီတာအဖွဲ့တစ်ခုကအတည်ပြုပြောကြားပြီးသူတို့ဆေးရုံမှာဒဏ်ရာရလူနာတွေနဲ့ပြည်နေတာကြောင့်ဂဒင်းအပိုးဆောင်းပြီးကုသနေရကြောင်း Twitter စာမျက်နှာမှာရေးပါတယ်။မြို့တော်လာစကာဂါရဲ့နေရာအတော်များများမှာတိုက်ပွဲတွေဆက်ဖြစ်နေတော့ပဲလို့လုံခြုံရေးအရာရှိတွေက VOA ကိုအတည်ပြုပြောပါတယ်။ဟမန်ပြည်နယ်ရဲ့နေရာအတော်များများကိုတာလီဘန်တပ်တွေထိန်းချုပ်ထားပြီးအနီးနားကန္ဒဟာပြည်နယ်မှာလည်းအာဖဂန်အစိုးရတပ်နဲ့တာလီဘန်တွေတိုက်ပွဲတွေအကြီးအကျယ်ဖြစ်ပွားနေပါတယ်ခင်ဗျာ
။ VOA American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5မီတာ24 kHz 12.13 ညာ5မီတာ40 kHz 8.13 ညာပိုင်းဒိုမီတာ51 kHz 5859နဲ့ပိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့တင်းကနေနေ့မနေ့ကင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ဂျပန်နိုင်ငံတိုကျိုမြို့တော်မှာအိုလံပစ်အားကစားပွဲတော်တွေကျင်းပနေချိန်မှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်တွေစံချိန်တင်များပြလာကြောင်းတိုကျိုမြို့တော်အုပ်ချုပ်ရေးအဖွဲ့ကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူလူနာသစ်4058ဦးရှိပြီးဒီရေအတွက်ဟာဆိုရင်ကူးစက်ခံရသူအသစ်4000အထက်ကိုပထမဆုံးအကြိမ်ရောက်ရှိလာတာလို့မြို့တော်အုပ်ချုပ်ရေးအဖွဲ့ကဖော်ပြထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ရေးအတွက်ဩဂုတ်လကုန်ပိုင်းထိမြို့တော်တိုကျိုမှာအရေးပေါ်အခြေအနေသက်တမ်းတိုးခဲ့ပြီးနောက်တစ်နေ့မှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်စံချိန်တင်မြင့်တက်လာတာဖြစ်ပါတယ်။ရေးပေါ်အခြေအနေတက်တန်းတိုးလိုက်တဲ့အထက်မှာတိုကျိုမြို့တော်အနီးကဒေသ3ခုနဲ့အနောက်ပိုင်းကအိုဆာကာလည်းပါဝင်ပါတယ်။တနိုင်ငံလုံးအတိုင်းအတာအရကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာလည်းစနေနေ့မှာအများဆုံးဖြစ်ခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူလူနာသစ် 12,342 ဦးရှိပြီးအရင်တရက်နဲ့နှိုင်းယှဉ်ရင် 15 ရာခိုင်နှုန်းတိုးလာတာဖြစ်တယ်လို့ NHK ဂျပန်သတင်းကဖော်ပြပါတယ်။
ဂျပန်နိုင်ငံတိုကျိုအိုလံပစ်ပြိုင်ပွဲအတွင်းဂျမေကာနိုင်ငံသူပြေးခုန်ပစ်ချန်ပီယံအယ်လင်းသွန်ဆင်ဟာရာကစနေနေ့ကျင်းပတဲ့အမျိုးသမီးမီတာ100အပြေးပြိုင်ပွဲမှာရွှေတစိမ့်စုစုကူးသွားပါတယ်။အသက်33နှစ်အရွယ်အမေရိကန်နိုင်ငံသူ Florence Griffith Joyner အရင်ကစိုးမျိုးမှာတင်ခဲ့တဲ့စံချိန်ကိုချိုးပြီး10မိနစ်62စက္ကန့်နဲ့ပန်းဝင်ခဲ့တာဖြစ်ပါတယ်။အမျိုးသမီးတူချင်းစနေနေ့တန်နက်ပြိုင်ပွဲမှာတော့ဆွစ်ဇာလန်နိုင်ငံသူ Belinda Bencic ကချက်သမရနိုင်ငံကမာကေတာဘွန်ဒရိုဆိုဘကို9-2-6-6-3နဲ့အနိုင်ရပြီးဘိုးဆွဲသွားပါတယ်။တကာမီတာ440လက်ဆင့်ကမ်းပြိုင်ပွဲမှာတော့ပိုလန်အသင်းကရွှေတစိမ့်၊ဒိုမီနီကန်သမရနိုင်ငံကငွေတစိမ့်နဲ့အမေရိကန်ကကြေးတစိမ့်အသီးသီးရရှိသွားပါတယ
်။ပြင်သစ်နိုင်ငံမှာကျန်းမာရေးဝန်ထမ်းအလုံးကိုဗစ် -19 ကာကွယ်ဆေးမဖြစ်မနေထိုးရေးနောက်စားသောက်ဆိုင်တွေနဲ့တခြားနေရာတွေကိုဝင်ထွက်ခွင့်အတွက်လူတိုင်းဗိုင်းရပ်ဆိုင်ရာအထူးခွင့်ပြုချက်ရှိရမယ်ဆိုတဲ့ဥပဒေကိုစန့်ကျင်တဲ့အနေနဲ့စနေနေ့မှာလူပေါင်းထောင်ချီလမ်းပေါ်ထွက်ဆန္ဒပြပါတယ်။ မြို့တော်ပါရီအပါအဝင်နိုင်ငံတော်ဝန်ကမြို့တွေအတော်များများပါပါဆန္ဒပြခဲ့ကြပြီးရဲတပ်ဖွဲ့နဲ့လည်းထိတ်တိုက်တွေ့ရုံရင်ဆန်ကပ်ဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုများလာပြီးဈေးရုံတင်ရတဲ့ရေအတွက်ကလည်းတိုးလာနေတဲ့တစ်ချိန်တည်းမှာပဲဩဂုတ်လ9ရက်နေ့မှာနိုင်ငံတွင်းနေရအများစုအတွက်ခွင့်ပြုချက်လိုအပ်မဲ့ဥပဒေကြမ်းတစ်ခုကိုလွှတ်တော်အမတ်တွေအတည်ပြုခဲ့ကြတာပါ
အိုမန်ပင်လယ်ကွေ့မှာကြာသာပတေးနေ့ကတိုက်ခတ်ခံရပြီးတင်မောသား2ဦးသေဆုံးသွားတဲ့ရေနံတင်တင်မောတစ်စင်းကိုစိတ်ကမ်းမှာဘေးကင်းလုံခြုံစွာစိုက်ကပ်နိုင်ဖို့အမေရိကန်စစ်တင်မော2စင်းချန်ရန်စောင့်ရှောက်ပြီးပို့ဆောင်ပေးခဲ့ရတယ်လို့အမေရိကန်ရေတပ်တာဝန်ရှိသူတွေကစနေနေ့မှာပြောပါတယ်။လိုင်ဘီးရီးယားမှတ်ပုံတွင်ဂျပန်နိုင်ငံသားတွေပိုင်ဆိုင်တဲ့မာဆာစထရီးရေနံတင်တင်မောကိုတော့အစ္စရေးနိုင်ငံသားတွေကစီမံခန့်ခွဲအုပ်ချုပ်နေတာပါ။မာဆာတင်မောဘေးကင်းလုံခြုံမှုရှိမရှိအမေရိကန်ရေတပ်ဖောက်ခွဲရေးပစ္စည်းကျွမ်းကျင်သူတွေကတင်မောပေါ်တက်စစ်ဆေးခဲ့တယ်လို့အမေရိကန်စစ်တပ်ရဲ့အလဲပိုင်းဒေတာကုကယ်ရေးဌာနချုပ်တာဝန်ရှိသူတွေကပြောပါတယ်တိုက်ခိုက်မှုနဲ့ပတ်သက်လို့စုံစမ်းမဲ့ကိစ္စမှာအကူအညီပေးသွားမယ်လို့အမေရိကန်ရေတပ်ကပြောပါတယ်အစ္စရေးနိုင်ငံကြားရေးဌာနကတော့အီရန်ကအဝေးဒိန်ဒရုန်းနဲ့တိုက်ခိုက်ခဲ့တာလို့တောက်ကြနေမှာဆွဆဲပါတယ်ဒီဆွဆဲချက်ကိုအီရန်ကငြင်းဆို့ထားပါတယ်ခင်ဗျာတနင်္ဂနွေနေ့မနေ့ခင်းထိတ်တန်းရောက်မြန်မာနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုက်နေအတူပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်တွေကိုဇက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှပထမဦးဆုံးနားဆင်ရမှာကတော့ကိုဗစ်စီကံမလိုက်နာလို့ထိုင်းကစက်ရုံတစ်ခုပိတ်ခံရတဲ့အကြောင်းကိုပြောပြခြင်းပါတယ်ထိုင်းနိုင်ငံရဲ့ကိုဗစ်တတိယလှိုင်းမှာကူးစက်မှုနှုန်းမြင့်မားနေတဲ့စမောစခွန်ခရိုင်ကဗန်ပလာမြို့နယ်မှာတက်ဆိုင်ရာအာဏာပိုင်တွေချမှတ်ထားတဲ့ကိုဗစ်စီးမင်းစီကံတွေကိုမလိုက်နာလို့ဆိုပြီးအကြီးစားကားတာယာစက်ရုံကိုပြည်내အုပ်ချုပ်ရေးမှူးအမိန့်နဲ့စနေနေ့ကပိတ်ပစ်လိုက်ပါတယ်ထိုင်းနိုင်ငံရဲ့ကိုဗစ်တတိယလှိုင်းမှာတော့မြန်မာရွှေပြောင်းအလုသမား3000ကျော်ကူးဆက်ခံရပါတယ်ဒီအကြောင်းအနေနဲ့ပတ်သက်ပြီးတော့ထိုင်းချေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံရဲ့ကိုဗစ်တတိယလှိုင်းမှာကူးဆက်မှုတော့မြင့်မားလာနေတာကြောင့်ကက်သက်ပိတ်ဆို့မှုတွေလှုပ်ထားတဲ့ပြည်နယ်တွေမှာဆမော်စခွန်ပြည်နယ်လည်းပါဝင်တာပါဒီပြည်နယ်တွေမှာနေ့စဉ်ထောင်ချီပြီးကူးဆက်နေချိန်မှာကက်ယောဂါထိန်းချုပ်ရေးစည်းကမ်းတွေကိုမလိုက်နာတဲ့စစ်ရုံတစ်ခုကိုပိတ်ကျစ်လိုက်ကြောင်းပြည်နယ်အုပ်ချုပ်ရေးမှူးနိုင်ဝီယာဆတ်ဝီချစ်ဆန်စီကထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်
ตัดสินใจทำอะไรอย่างหนึ่งอย่างใดเพื่อทำเพื่อเดียวนะแต่ทำในรูปของนักการสอนเนี่ย
စေယုံဟာတာဝန်ရှိသူတွေဟာစေယုံတဲမှာကိုဗစ်ယောဂါပိုးကူးစက်နေတဲ့အလို့သမားတွေကိုကင်တွယ်ရမှာချမှတ်ထားတဲ့နည်းမျိုးစည်းကမ်းတွေကိုလိုက်နာမှုမရှိပဲအလို့ယုံကနေပတ်ဝန်းကျင်ရက်ွက်တွေကိုပါကူးစက်လာနိုင်တာကြောင့်အခုလိုမျိုးပိတ်ဖို့အမိန့်ပေးခဲ့တာပါဆိုပြီးပြောသွားပါတယ်ဒီရက်ပိုင်းမှာပဲဆမော်စခွန်ပြည်နယ်ထဲမှာကိုဗစ်ဆစ်ဆေးပြီးတဲ့နောက်အဖြေထွက်ရမှာကူးဆက်သူအတည်ပြုလူနာထောင်ကနန်းလောက်ရှိနေပြီးကိုဗစ်ကူးဆက်သူအများစုကမြန်မာနိုင်ငံသားရွှေ့ပြောင်းလူသမားတွေဖြစ်နေကြပါတယ်ကိုဗစ်တတိယလှိုင်းမှာနေ့စဉ်တောင်းချပြီးကူးဆက်နေတဲ့ထိုင်းနိုင်ငံမှာစနေနေ့မှာတော့စံချိန်တင်ကူးဆက်မှုနှုန်းအမြင့်ဆုံးဖြစ်ခဲ့ပါတယ်တောက်ကြနေ့ကတော့ဆမော်စခွန်ပြည်နယ်ထဲမှာမြန်မာတွေအပါအဝင်ထောင်ချကူးဆက်မှုတွေရှိနေသလိုကိုဗစ်တတိယလှိုင်းမှာစုစုပေါင်းမြန်မာလူသား3000ကျော်ကူးဆက်ခံခဲ့ရတယ်ဆိုပြီးထိုင်းကျန်းမာရေးဌာနကအချက်လက်တွေကိုကိုးကားပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလို့သမားကြီးရတာဝန်ကဦးမင်းဦးကပြောပြပါတယ်
။မင်းရတယ်ဒီမှာထပ်ပြီးတော့တထောင်ကျော်တွေ့ရစာဒီခိုင်းရောပမာလို့ပမာတည်းမြန်မာရှိပြောင်းလို့သမားကြီးရပေါ့နော်။အရင်ရက်ကလည်းတထောင်ကျော်ပဲအဲ့ဒီမှာလည်းအရင်ရက်ကဒီစမူစာခွန်တဲ့ရပဲအလုံးပေါင်းတထောင်ကျော်တွေ့ရစာရှိပြောင်းလို့သမားတော့ရှိပြောင်းလို့သမားဆိုလို့ရှိရင်အဒီအထူးပြုတော့မြန်မာအများစုတော့အလုံးပေါင်းဆိုလို့ရှိရင်တော့အဒါ5000ကျော်ရှိတယ်မြန်မာနိုင်ငံသားကြီးပဲဟိုယောဂပြည်တယ်ဟာလေအလုံးပေါင်းပေါ့မြန်မာကြီးကအလုံးပေါင်းဆိုလို့ရှိရင်5000ကျော်ရှိတယ်အော်တတိယလိုင်းပုံများတယ်လို့ပြောလို့ရတယ်ဟုတ်တယ်တတိယလိုင်းပုံများတယ်ပြောလို့ရတယ်တတိယလိုင်း3000ကျော်ပြီအများတဲ့နေရာတွေကကျတော့အဲ့ဒီကအာစမူစာခွန်စမူပရာကန်ချုံဘူရီနောက်ပြီးတော့ပထမထားနေအဲ့မှာဆက်အောင်လုပ်အောင်များအောင်တောင်ပိုင်းဆိုလို့ရှိရင်တော့အဲ့ဒီကျွန်တော်တို့ပါတနီတို့ဆောင်ကားတို့ပေါ့
ဟုတ်ကဲ့
ဟုတ်ပေါ်တော့အစ်တဲ့ဆန္ဒဘူရီတို့အများကြီးကျတော့3000ကျော်ဒါလည်းအဲ့ဒါကြတော့မြန်မာများတယ်
ထိုင်းနိုင်ငံမှာ73ပြည်နယ်ကိုတော့အနီးရင်းရောင်နဲ့နေတတ်မှတ်ပြီးပိတ်ဆို့ကန့်သတ်မှုတွေလုပ်ထားပါတယ်။အဲ့ဒီထဲက6ပြည်နယ်ကိုတော့ပိတ်ဆို့ကန့်သတ်မှုတွေအပြင်အထူးကြက်မှတ်တဲ့ပြည်နယ်တွေဖြစ်တောက်ကြနေကတတ်မှတ်ခဲ့ပါတယ်။ဒီထဲမှာစမော့စခွန်ပြည်နယ်လည်းပါဝင်တာပါ။ ထိုင်းနိုင်ငံမှာနေ့စဉ်ကူးစက်မှုနှုန်းတောင်းကနန်းနဲ့ဖြစ်လာနေပြီးတနိုင်ငံလုံးနှံ့ကူးစက်သူ6သိန်းနီးပါးအထိမြင့်တက်လာနေတယ်လို့ဇူလိုင်လ31ရက်နေ့တနေ့ထဲမှာပဲကူးစက်သူက19000နီးပါးအထိစံချိန်တင်မြင့်တက်လာခဲ့ပါတယ်။သေဆုံးသူကတော့4858ဦးထိရှိလာကြောင်းထိုင်းကျန်းမာရေးဌာနကတရားဝင်ထုတ်ပြန်ထားပါတယ်ရှင်။
ကိုဗစ်စီကံနေမလိုက်နာလို့ဆိုပြီးကားတာယာစေယုံတစ်ခုကိုထိုင်းအာနာပိုင်းတွေပိတ်ပစ်ခဲ့တဲ့အခြေအနေကိုမအေးမှပြောပြခဲ့တာပါခင်ဗျာ။ဒါနဲ့တစ်ဆက်တည်းမှာပဲမလေးရှားကဆန္ဒပြပွဲအကြောင်းကိုလည်းပြောပြခြင်းပါတယ်။မလေးရှားနိုင်ငံရဲ့မြို့တော်ကွာလာလမ်ပူးမှာရာပေါင်းများစွာသောလူငယ်တွေစနေနေ့ကစုဝေးခဲ့ကြပြီးကိုရိုနာဗိုင်းရပ်စ်ကပ်ဘေးရောဂါအပေါ်မှာကင်တွယ်မှုညံဖျင်းတဲ့အတွက်ကြောင့်မို့လို့ဒီမလေးရှားဝန်ကြီးချုပ်ယာဒူးကနေနှုတ်ထွက်ပေးဖို့ဆိုပြီးတော့တောင်းဆိုဆန္ဒပြခဲ့ကြပါတယ်။ဒီအကြောင်း AP သတင်းတပုတ်ပေါ်အခြေခံပြီးမတ်ခွာညိုပြောပြမှာဖြစ်ပါတယ်
။အရေးပေါ်အခြေအနေကြေညာပြီးပိတ်ဆို့ကန့်သတ်မှုတွေချထားတဲ့ကြားကပဲလူပေါင်းတသန်းကျော်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံလာနေရတဲ့အပေါ်စိတ်ဆိုးဒေါသထွက်နေကြတဲ့လူငယ်တွေက2020မတ်လ20ရက်နေ့ကပြည်သူ့စန္ဒမင်းနဲ့မဟုတ်ဘဲဝန်ကြီးချုပ်ဖြစ်လာတဲ့မိုဟီရင်ရာဆင်းကိုနှုတ်ထွက်ပေးဖို့စန္ဒပြခဲ့ကြတာပါ။ဇန်နဝါရီလ3ရက်နေ့ကကတ်ယောဂအရေးပေါ်အခြေအနေကြေညာခဲ့ပြီးဇွန်လ1ရက်နေ့မှာသွာလာကန့်သတ်မိန်တွေထုတ်ခဲ့တဲ့ကြားကပဲလူပေါင်းတသန်းကျော်အထိကူးစက်မှုတွေအစမတန်တိုးလာခဲ့တာပါ။နိုင်ငံရေးသူတွေသည်အီမရန်ရာစစ်ကလည်းစန္ဒပြသူတွေထဲမှာပါဝင်ခဲ့ပါတယ်
။ All of us are here today is because we are frustrated, angry and disappointed with the government because the government generally failed us.
ဆိုဘကလုံပေးရမယ့်အပိုင်းတွေပြက်ကွက်ခဲ့လို့ကျွန်တော်တို့စိတ်ပြတ်ဒေါသထွက်ခဲ့ကြပြီးတော့ဒီနေ့ဒီနေရာကိုရောက်လာကြတာပ
ါမလေးရှားနိုင်ငံမှာသေဆုံးသူပေါင်းလဲ 9,000 နီးပါးအထိရှိလာပါတယ် Johns Hopkins COVID မှတ်တမ်းဌာနရဲ့စီးရင်တွေအရမလေးရှားမှာနေ့စဉ်ကူးစက်အတည်ပြုလူနာတွေဟာဇူလိုင်လ13ရက်နေ့မှာပထမဆုံးအနေနဲ့ 1,000 ကျော်အထိဖြစ်လာခဲ့ပြီးပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကတော့ 18,000 အထိစံချိန်ကျိုးအောင်တက်သွားခဲ့တယ်လို့ဖော်ပြပါတယ်မူဟီရင်နဲ့သူအစိုးရဖွဲ့ရဲ့ရေးပေါ်ဆောင်ရွက်ချက်တင်တဲ့ပတ်သက်လို့လွှတ်တော်ကိုအတုံးချခဲ့တဲ့အပေါ်မလေးရှားပြည်ရင်ကပြင်းပြင်းထန်ထန်ပြစ်တင်ရှုတ်ချခဲ့ပါတယ်။အဲဒီနောက်မှာအခုလိုစန္ဒပြမှုတွေနဲ့ဝန်ကြီးချုပ်ကိုဖိအားတွေတိုးလာပါတယ်။စန္ဒပြသူတွေဟာနှာခေါင်းစည်းမျက်နှာကားတွေဝတ်ဆင်ပြီးအနက်ရောင်အလံတွေနဲ့ဆိုင်းပုတ်တွေကိုင်းရင်မူဟီရင်နှုတ်ထွက်ပေးလို့အော်ဟစ်တောင်းဆိုခဲ့ကြပါတယ်။
Obviously you can see right now there's actually a huge crowd in LRT
မှာစီရမယ် and you can see that ဒီပြထဘုဒ္ဓယုံနာကစန္ဒပြလူဟုတ်ကြီးကတော့မြင်တဲ့အတိုင်းပါပဲဒါကဝန်ကြီးချုပ်ကိုအမြန်ဆုံးနှုတ်ထွက်သွားစေချင်တဲ့လူတွေအတော်များများကိုရှိနေတယ်ဆိုတာပြနေတာပါနောက်ပြီးတော့လွတ်တော်ကိုပုံမှန်အတိုင်းဆက်ဖွင့်စေချင်တာလည်းထင်ရှားပါတယ်လွတ်တော်ရဲ့စကားတွေကြီးပြောနေကြတာမျိုးကိုလည်းမလို့ကျမဟုတ်လူတွေအကုန်လုံးကလည်းစောင့်ကြည့်နေကြပြီးဒါကြောင့်ဒီအစိုးရကိုကျမတို့မလိုချင်တော့ဘူးဆိုတာထင်ရှားပါတယ်လို့တက္ကသိုလ်ကျောင်းသူနာရူရက်ဖီယာကပြောသွားတာပါဆန္ဒပြသူတချို့ကတော့ဗိုင်းရပ်စ်ကူးစက်မှုတိုးများလာနေပြီးသေဆုံးသူရေအတွက်မြင့်တက်လာနေတာကိုလှောင်ပြောင်ဖော်ပြထားတဲ့အ내ရောင်အဝတ်စားတွေပတ်ထားတဲ့အလောင်းပုံစံတွေကိုတည်လာကြပါတယ်ခြိတက်ဆန္ဒပြသူတွေလွတ်လပ်ရေးရင်ပြင်စီမရောက်အောင်ရဲတပ်ဖွဲ့ကပိတ်ဆို့ထားလိုက်တဲ့အခါမှာဆန္ဒပြသူတွေကကျရှုံအစိုးရဆိုတဲ့စာရန်ဆိုင်ပုတ်ကြီးကိုလမ်းပေါ်မှာဖြန့်ချပြီးတမီတာအကွာဝေးစီနဲ့ထိုင်နေခဲ့ကြပါတယ်။စန္ဒပြခေါင်းဆောင်ကတောင်းဆိုချက်၃ခုကိုတိုင်ပေးတဲ့အခါမှာလူငယ်တွေကထောက်ခံအော်ဟစ်ကြပါတယ်။သူတို့တောင်းဆိုချက်တွေကတော့ဝန်ကြီးချုပ်မူဟေရင်ယာရုကဆင်ပေးဖို့လွတ်တော်ပုံမှန်အစည်းအဝေးတွေချက်ချင်းပြန်ဆောက်ဖို့နဲ့ကတ်ယောဂါတန်ခန်းစားနေကြရတဲ့သူတွေကိုအကူအညီပေးရေးအလို့လျောက်ချီးငွေပိတ်ပင်တမစ်ထားတဲ့ကိစ္စလွတ်တော်မှာပြန်ဆွေးနွေးရေးတွေဖြစ်ပါတယ်။နှစ်နိုင်နီးပါးကြာဆန္ဒပြခဲ့ကြပြီးတဲ့နောက်အေးအေးချမ်းချမ်းပဲလူစုခွဲခဲ့ပါတယ်ရှင
် UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA ရဲ့တင်းငွေတွေနဲ့မနေ့ကရေဒီယိုရုပ်သံအစီအစဉ်ဓာတ်ရိုက်ထုတ်လွှင့်မှုတွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာအခုတခါတော့ကျွန်တော်တို့စိတ်မကောင်းစရာသတင်းတစ်ပုဒ်ကိုတင်ပြကြပါမယ် ဝိုင်းရင်နိုင်ငံရေးသမားကြီးဇိုမီခေါင်းဆောင်ပူးကျင်ရှင်ထံကွယ်လွန်သွားတဲ့အကြောင်းပဲဖြစ်ပါတယ်။ဝိုင်းရင်နိုင်ငံရေးသမားဖြစ်တဲ့ဇိုမီဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌပူးကျင်ရှင်ထံဟာဇူလိုင်လ31ရက်စနေနေ့ကစကိုင်းတိုင်းကလင်းမြို့နေအိမ်မှာကွယ်လွန်သွားပြီဖြစ်တယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့ VOA သတင်းတော့နိုင်ကွင်းအင်ကတင်ပြမှာပါ
1990ရွေးကောက်ပွဲနဲ့2015ရွေးကောက်ပွဲတွေမှာတည်ထိုင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်အနိုင်ရရှိခဲ့သူဇိုမီဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌပူကျင်းရှန်တန်ဟာဇူလိုင်လ31ရက်နေ့ညနေ 9:00 ချိန်မှာကလင်းမြို့နေအိမ်မှာကွယ်လွန်သွားတယ်လို့ဇိုမီဒီမိုကရေစီဖွဲ့ချုပ်တွေးမှူးဦးကင်ကန်းလျံကပြောပါတယ
်ကျွန်တော်ဥက္ကဋ္ဌပူကျင်းရှန်တန်ဒီနေ့9ခွဲမှာကလင်းနဲ့တွေ့နေမှာဆုံးသွားပါတယ်ပထမတော့ positive ဖြစ်တယ်အဲ့ကောင်းတော့အဲ့ဒီ positive အစိမ်းကြောင့်အမင်းမစားနိုင်ဘူးအကားတော့ကြော်တယ်ပြီးတော့ကိုယ်နဲ့တက်က90တော့ရှိပြီဆိုတော့အားမရှိဘူးလေအဲ့ဒီမှာကျောင်းဆုံးသွားတာပါ
ပူကျင်းချမ်းသာနာ1962ခုနှစ်မှာတက္ကသိုလ်ကျောင်းသားဘဝနဲ့ဖက်ဒရယ်ရေးဆွေးနွေးတဲ့တောင်ကြီးညီလာခံမှာတက်ရောက်ခြင်းအဖြစ်မြန်မာနိုင်ငံရေးမှာစတင်ပါဝင်လာတာပါ1996ခုနှစ်မှာအာဏာသိမ်းစစ်ဆိုးရွားကနေကျင်းပခဲ့တဲ့အထူးထူးရွေးကောက်ပွဲမှာတည်ထိုင်မြို့နယ်ကလွှတ်တော်ကိုယ်စားလှယ်ဖြစ်ရွေးကံခဲ့ရသလိုစစ်တပ်ကနေအာဏာလွှဲမပေးတဲ့အတွက် CRPP ကိုစားပြုလွှတ်တော်ကော်မတီထဲမှာပါဝင်ခဲ့လို့သူလည်းဖြစ်ပါတယ်2015ရွေးကောက်ပွဲမှာလည်းတည်ထိုင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်အနိုင်ရရှိခဲ့သူလည်းဖြစ်ပါတယ်သူရဲ့နိုင်ငံရေးလှုပ်ရှားမှုတက်တမ်းမှာထောင်ချင်းချင်းကြခဲ့တယ်လို့ဇိုမီဒီမိုကရေစီဖွဲ့ချုပ်တွင်မှုဦးကင်ကန်းလျံကဆက်ပြောပါတယ်
အောက်ကိုရခုနစနေခုနစလေမဆလာအချိန်ခဏပြီးရေးဆွဲမှုသူတို့ကလူထုကိုချခဲ့ပါတယ်အဲဒီကဥဆောင်တဲ့လူကတော့ဘူမူးကြီးစိန်ရပါနော်ဒီဒီမူလာတယ်သူကတော့အဲ့ဒီမှာတွင်းနေတယ်ဆူဆလင်းနဲ့တွားမယ်ဆိုရင်ရုရှားတို့ချက်တို့လူဘူးတို့ဂျာမနီနဲ့ဆူဆလင်းနိုင်ငံဖြစ်ဒီမဲ့ဖက်ဒရယ်နဲ့တွားနေတယ်အခုဖွဲ့စည်းပုံကိုပြန်ဆွဲမယ်ဆိုရင်ဒါကြဲတော့ပါဆိုပြီးဆွေးနေတယ်။နောက်ဆုံးသူတို့ဖမ်းပြီးတော့အဲ့ဒီမှာချင်းမျိုးသား50ကျော်လောက်ဖမ်းပြီးတော့သူနဲ့တယောက်တော့ရန်ကုန်မြင်လာတော့ကြီးကျိုင်းမှာတစ်နှစ်လောက်ခားလိုက်ပါတယ်။ပြီးတော့အင်းစင်ပို့တယ်။အားလုံးပေါင်းစစ်နေတယ်လို့ပြပါတယ်။
2015ရွေးကောက်ပွဲလွန်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဘဝနဲ့27ရာစုပင်လုံညီလာခံကိုလည်းတက်ရောက်ခဲ့ပါတယ်။ပူကျင်းချမ်းသာနာ1937ဧပြီလ6ရက်ချင်းမြင့်နယ်သုံးဆမြို့နယ်ဇမ်ဒင်းကျေးရွာမှာအဖအုစွမ်းဟန်အမိတော်ညောင်ခန့်ကျင်တို့ကနေမွေးဖွားခဲ့တာပါ။ကွယ်လွန်သွားတဲ့ပူကျင်းချမ်းသာရဲ့ရုပ်အလောင်းကိုမနက်ဖြန်ဩဂုတ်လ3ရက်နေ့မှာတကြိုသွားမှာဖြစ်ပါတယ
်။နိုင်ကွင်းရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။ဒါနဲ့တစ်ဆက်ထဲမှာပဲနောက်ထပ်စိတ်မကောင်းစရာသတင်းတစ်ပုဒ်ကိုလည်းတင်ပြကြပါမယ်။မြန်မာနိုင်ငံမှာကျန်းမာရေးဆောင်းပါးတွေနဲ့ကျန်းမာရေးအသိပညာပေးလုပ်ငန်းတွေကိုစောင့်ချပြီးတော့လုပ်ကင်ခဲ့တဲ့အထွေထွေယောဂကုဆရာဝန်ကြီးဒေါက်တာမြင့်ဦးဟာလည်းကိုဗစ်ယောဂနဲ့ကွယ်လွန်သွားခဲ့ပါတယ်ခင်ဗျာကိုဗစ်လူနာတွေကိုကိုယ်တိုင်စောင့်ရှောက်ထိန်းသိမ်းနေရင်းကနေပြီးတော့အခုလိုကွယ်လွန်သွားတာဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးတော့မိသားစုဝင်တွေနဲ့ဒေါက်တာမြင့်ဦးနဲ့ရင်းနှီးတဲ့ဆရာဝန်ကြီးတွေကိုမေးမြန်းပြီးကိုဝင်းမင်းကတင်ဆက်ထားပါတယ
်ဟုတ်ကဲ့ဒေါက်တာမြင့်ဦးအခုလိုစဖြစ်ခဲ့ရပုံကိုအများသူကအမြဲတွေးပြီးတွေးခဲ့ရတဲ့ဇနီးဖြစ်သူအထက်တန်းပြချောင်းဆရာမအငိမ့်စာတော်ပြုံးပြုံးကြီးက
သုံးမြင်ပေါ့နော်သူ့စီကမှအဲ့နေရီကညီရောက်လာကြတာလူနာတွေနိတော်တော်များများပေါ့ရန်ကုန်ကြီးတွိုက်တာပေါ့ဟိုအောက်ဆီဂျင်ကိုအောက်ဆီဂျင်ဘူးကြီးနဲ့ရှူလာပြီးတော့ကားတွေနဲ့လာကြအဲ့ဒီလူနာတွေကိုသူကုပြေတကယ်တော့သူတို့လည်းပဲဟိုဒီမှာအခြားသက်မခံနိုင်တော့လို့လေမအားလို့လေပြပါလေဒီလူရဲ့အခြေအနေဒါမှလည်းအင်းကြီးရဘူးလေအဲသူလည်းကြိုးစားပြီးခုပဲတော်တော်လေးပဲသက်သာကုန်ညာအသက်ကြီးပြီးနိုင်တာပေါ့မောင်လေးဆိုရင်လူသားလေးတနေ့တနေ့80 80လောက်ကြီးနေတယ်နောက်သူလည်းဖြားလာမတော်ကပြောသေးတယ်တမီးကလည်းပဲလေအဖေပြိလိုက်ပါတော့ဆိုတော့ဒါမှသူနိုင်သေးတယ်နိုင်သေးတယ်ဆိုလို့ငန်းနေဖြစ်သွားဒါတော့မှအမားတို့ဒီဒီရောဘာလို့နဲ့တောက်လျှောက်တကယ်ကိုအရင်ကကဲလို့ပြောလို့ဒါပေမဲ့ငါမနိုင်မနေတအားအောင်နေရတယ်အတက်ကလည်းရလာပြီဆိုတော့နောက်သူစီးကျူလည်းရှိတယ်ဆိုတော့နောက်ပိုင်းကျတော့သူရှားလာပြီပါလေသူဖြစ်တာဒါပေမဲ့ဘာပြန်ဆက်မကြည့်လိုက်တော့သူကဒီသူသားရဲ့အများကြီးအတက်ကိုသူကဲခဲ့တာသူအပယ်နဲ့ခြင်းပြီးလူနာရဲ့အတက်ကိုကဲခဲ့တာမှသူသားပါလေခြေချမ်
းတကယ်တော့အခုလိုကိုဗစ်တတိယလိုင်းဖြစ်လာနေတာကိုဒေါက်တာမြင့်ကဖရိုင်လာဆန်ဆရာကတင်ပြီးကြတဲ့က VOE ကျမ်းမာရေးကဏ္ဍမှာကြိုသတိပေးခဲ့ပါတယ်
။ယနေ့အစ်အာနာရှင်သိမ့်ပြီးတဲ့နောက်နောင်ကိုဗစ်တွေပြန်တက်လာဖို့အလားအလာကျွန်တော်တို့စိတ်ပူစရာရှိတယ်။ဒီကောင်းဆောင်ကလည်းလူလူကမယုံကြည်ဘူး။သ အဲ့တော့ဒီချိန်မှာမကြာခဏသူများနိုင်ငံမှာပြောနေတဲ့တက်ဝေးဖီယာထက်လာနိုင်တယ်ဆိုတော့ကျွန်တော်တို့လူတွေအားလုံးကစီကံတကြတယ်ပေါ့နော်အနည်းဆုံးတော့ mask လေးတက်ပြီးတော့လူချင်းပုတ်ကတာတဲ့ဒါမျိုးတွေလုပ်ဖို့တော့လိုပါသေးတယ
်အနည်း40ကျော်ကိုပိုင်စီကံဖွင့်ခဲ့ပြီးစီကံပိတ်ချိန်ညာမိုးချုပ်ကြီးအထိကျန်းမာရေးပညာပေးအင်တာဗျူးတွေပေးလေရှိတဲ့ဒေါက်တာမြင့်ဦးနောက်ဆုံးဆုံးပါသွားရပုံကိုလည်းအလုံးအထက်ကနှစ်မှာစာပြခဲ့တဲ့ဒေါ်ပြုံးပြုံးချီက
ရှိလို့မှလည်းဂလီဘရစိုက်ပါတယ်ထမင်းဒီကောင်လည်းလူနာများတယ်မောင်ရဲ့နဲ့ဒီအောက်ဆီဂျင်လည်းပဲဒီအိမ်မှာဒီကောင်ကပြန်ကြိုးချတာလေဆက်ကြတော့ပြည်စုံတော့မဖြစ်နိုင်ဘူးပေါ့အမတို့ကအပြင်ကနေပြီးတော့ဒီအောက်ဆီဂျင်အိုးတွေခါးရေးအများန်းထည့်ထည့်ပြီးလုပ်နေတယ်ဒါပေမဲ့တဖြည်းဖြည်းနဲ့သူ့ရဲ့ဒီအဆုတ်ကပိတ်ပြီးတော့ဟိုခံနိုင်မရှိတော့တဖြည်းဖြည်းကြာလာမှန်ပြီးကြိုးလည်းနည်းနည်းတက်အောင်ဟဲ့ပေါ့အဲ့ဒါကြောင့်မဖြစ်ပါဘူ
းဒါအပြင်ဆေဟနာသိမ့်ပြီးကျန်းမာရေးစနစ်အားနယ်လာချိန်မှာကိုတိုင်အခုဆေးရုံမှာကြုံခဲ့ရတဲ့ဆေးရုံတွေဝင်ပြီးလွယ်နိုင်တဲ့တတိယလှိုင်းထံလာနိုင်တာအတွက်လဲမေလာဆန်းကလေးက VOE ကျန်းမာရေးပညာပေးမှာဆရာမင်းကစသတိပေးခဲ့ပါတယ်
။ခန္ဓာမသိငယ်တနည်းစနစ်ကိုကျွန်တော်စတောင်းကနန်းနေမှာကျွန်တော်စစ်တဲ့ချိန်မှာကျန်းကျန်းမာရေးစနစ်ကြီးပြိုလဲသွားတာနောက်ပိုင်းတနည်းမှာထောင်ကနန်းအောင်မပြည့်အောင်စစ်တော့မေလာနေ့ရက်နေ့အထိကျွန်တော်ကြည့်လိုက်တာအားလုံးပေါင်း3,400ဝှက်ဆက်သွားပြီ။အဲ့ဒီတော့ဒီကိုဗစ်ကကိုယ့်ရဲ့အိန္ဒိယနိုင်ငံတွေမှာတော်တော်ကြီးအိန္ဒိယဆိုလို့ရှိရင်နေ့စဉ်သိမ့်နဲ့ချီပြီးတော့ကိစ္စတွေတွေ့နေတယ်။သေရထောင်နဲ့ချီပြီးတော့တည်နေတော့မိတချိုရတာတွေဆုပြီးတော့ပြုံပြီးတော့အလောင်းတွေကိုမိရှို့နေရတဲ့အနေအထားမျိုးလူပေါင်းသား20လောက်ကိုခါတဲ့ဖြစ်လာတဲ့ခါမသိမ့်လောက်ကိုသိပေးလိုက်ရတယ်။ကျွန်တော်နိုင်ငံတတိယလိုင်းထားနိုင်မလားဆိုတော့ထားနိုင်ရည်ရှိတယ
်။အဲ့ဒီတော့ဆရာမြင့်ဦးတည်းအဓိကဘာအမှတ်ရမိပါလဲလို့ဇနီးတဲ့ကိုမိရမှာ
။သူကလေဒီမှာပြည်သူတွေကိုလည်းချစ်တယ်ကြည့်ပြီးအတွက်ဆိုလေကျမကြီးလိုပါလို့ဆိုလေသူအေးရန်စင်လာနေအမောင်အေးရန်ပြောတယ်ငါစီရောက်လာတဲ့လူနာတယောက်ကညံ့ညံ့ပြောက်မှဖြစ်မင်းတဲ့မဟုတ်လို့ရှိရင်လေဒီကုန်ကြီးချများကမတက်နိုင်မှဆိုရတယ်သူအေးရန်ပြောတယ်အဲ့ဒါကြောင့်သူအေးရန်ကြိုးစားပြီးတော့ကုပေးတဲ့အချိန်နောက်ကိုဒီလိုမျိုးဖြစ်အောင်ဘယ်လိုနေရမလဲဘယ်လိုဆိုင်ရမလဲဆိုသူအေးရန်ပြောတယ်တကယ်ကိုမတက်နိုင်တဲ့လူတွေဆိုလို့ရှိရင်အမတို့စီရင်တင်ပြီးမှစီကိုသူဒီနာရီဆက်ကြတယ်ဆူရီမူချာယူကြနာမနဒီကနေ့ဆုံးရှုံးမှုကြီးတခုပါပဲမောင်ကြီ
းဒါအပြင် VOE ကျမကြီးခဏအတွက်ဆရာမင်းဦးကျွန်တော်ကိုချိတ်ပေးခဲ့တဲ့သူ့ရဲ့ငယ်ပေါင်းကြည့်ပေါ်ပမောခဒေါက်တာစောင်းဝင်းကလည်း
ထူးခြားတာသူကငငယ်လေးကပျော်တတ်တယ်ဗျညီရမောစရာလည်းပျော်တတ်တယ်သူ့လူမလာလည်းပျော်တယ်သူစေကန်းသွားရင်လည်းညီနေရတယ်ပေါ့နော်နိုင်ငံသားမှလည်းဒီကိုယ်ပြိုက်တော့ပညာသင်စုတွေပါရသွားတယ်ထွေထွေရွယ်ရောကကူဆရာဝန်နေတဲ့မှာတော့ဒီအငြင်းအများကြီးရှိတယ်ပေါ့ပမာပြည့်ရဲ့ထွေထွေရောကကူဆရာဝန်ရဲ့ပညာရေးတိုးတက်ရေးအတွက်လည်းအများကြီးလုပ်ခဲ့ပါတယ်အဲ့ဒါကြီးအကုန်လုံးကတော့လေးစားကြပါပဲအကြီးမားတဲ့ဆုံးရှုံးမှုတစ်ခုပါပဲ
တကယ်တော့ကိုဗစ်တတိယလှိုင်းမှာ VOE ပါဝင်မီဒီယာပေါင်းစုံကိုနှစ်ပေါင်း30ကျော်ထိရောက်တဲ့ကျန်းမာရေးပညာပေးတွေလုပ်ခဲ့တဲ့ဒေါက်တာမြင့်ကိုကျွန်တော်တို့အားလုံးလက်ဆွပ်နေကြမှာဖြစ်ပါတယ်ခင်ဗျာ
အထွေထွေယောဂကုဆရာဝန်ကြီးဒေါက်တာမြင့်ဦးကိုဗစ်နဲ့ကွယ်လွန်သွားတဲ့အကြောင်းကိုဝင်းမင်းစူးစီးတင်ပြခဲ့တာပါခင်ဗျာမြန်မာနိုင်ငံမှာအခုရင်ဆိုင်နေရတဲ့ကိုဗစ်တတိယလှိုင်းရဲ့ကူးစက်မှုပြင်းထန်တာကြောင့်မမျှော်လင့်ထားသူတွေတဦးဝီတဦးတဖြုတ်ဖြုတ်နဲ့ကွယ်လွန်သွားနေရတာအတွက် VOA ဝိုင်းတော်သူဝိုင်းတော်သားတွေကလည်းထပ်တူစိတ်မကောင်းဖြစ်ရပါတယ်ခင်ဗျာ VOA ရဲ့အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်မကြခင်အချိန်တော်အတွင်းမှာတော့တို့အတန်နဲ့ဒီစနေညသကဝိုင်းအပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာဖြစ်ပါတယ
်။ VOA American တဲ့ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းဒိုမီတာတို့အပြင်ကျွန်တော်တို့ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာဖြစ်တဲ့bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျွန်တော်တို့ရဲ့ internet ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web site ဆာကိုရိုက်ထည့်လိုက်တာနဲ့ကျွန်တော်တို့ VOA မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာဝိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက VOA BURMESE CHANNEL ဖြစ်ပါတယ်။ YouTube ဆာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့ဆာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voaburmese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voaburmese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voaburmese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်မင်္ဂလာမနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရငါနေပြီးတော့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ25 40 51နဲ့လိုင်းလံမီတာ190အပြင် Facebook စာမျက်နှာကပါဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဒုအတန်အစီအစဉ်နဲ့ဒုစနေညဇဂဝိုင်းကိုလည်းနားဆင်ရမှာဖြစ်ပါတယ်။အဲ့ဒီတဲကမှအရင်ဆုံးမြန်မာနိုင်ငံကလူအခွင့်အရေးအကြောင်းတွေတင်ဆက်ပေးနေကြဖြစ်တဲ့ဒုအတန်အစီအစဉ်ကိုနားဆင်နိုင်ပါပြီ။
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်စစ်အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလနောက်ပိုင်းကစပြီးဖန်စီထိမ့်သိမ်းခံထားရသူတွေကိုတွေ့ခွင့်မရသေးဘူးလို့မိနဲ့တွေ့မှာရှိတဲ့သူတို့ရဲ့မိသားစုဝင်တွေကပြောပါတယ်။အကျဉ်းသားတွေရဲ့အခွင့်အရေးချိုးဖောက်ဖို့အတွက် COVID-19 ကိုအကြောင်းပြချက်တစ်ခုဖြစ်သုံးပြုနေပါသလား။ဒီဆောင်မကိုဒဝဲဝက်ကသတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်
။ဖန်စီခံမိသားစုဝင်တွေရဲ့လုံခြုံရေးခြေနေတွေကြောင့်ဆောင်မအတွင်းနာမည်ချို့ကိုပြောင်းလဲအသုံးပြုထားပါတယ်။ကိုအောင်ကျော်က DVD သတင်းဌာနရဲ့ဒေတာခန်သတင်းသမားတစ်ယောက်ပါသူဖမ်းခံရတာ9လကျော်ရှိနေပြီဖြစ်ပြီးဖမ်းခံရတဲ့မတ်လ1ရက်နေ့ကစပြီးအမိတ်ချပြီးထောင်ကျနေတဲ့အခုချိန်ထိမိသားစုနဲ့တွေ့ခွင့်မရသေးပါဘူးစစ်တပ်ကအာဏာသိမ်းပြီးတလအကြာမှာရဲနဲ့စစ်တပ်ကမိမာရှိတဲ့သူနေအိမ်ကနေအကြမ်းဖက်ဖမ်းဆီးသွားတာဖြစ်ပါတယ
်မဟုတ်အကြမ်းမဖမ်းနိုင်လေဗျာခင်ဗျားတို့မဟုတ်အင်းစစ်တပ်ပြောရင်လာမယ်လေဗျာ
သူ့ကိုစဖမ်းသွားချိန်ကလေးကနေဒီနေ့အထိတွေ့ခွင့်မရခဲ့ဘူးလို့ကိုအောင်ကျော်ရဲ့ဇနီးဖြစ်သူကပြောပါတယ်
။ကိုအောင်ကျော်နဲ့တခါမှလည်းမိသားစုတွေ့ခွင့်လည်းတော့မပြေဘူးနော်။ဒီတရားစွဲဆိုတဲ့ကာလအတွင်းရုံးချင်းခုနှစ်ချင်းမှလည်းကိုအောင်ကျော်ကဒီမိသားစုကြားနာခွင့်ကိုတရားသူကြီးဥတိုင်းလျှောက်နေတယ်လေ။မိသားစုကြားနာခွင့်ကိုတရားသူကြီးကကိုပဲချိန်နေရဆိုပြီးတော့မိသားစုကြားနာခွင့်ကိုပေးချရတယ်။အဲပြင်ထောင်မာကလည်းဒီအဲ့တွေ့ရာကိုတော့သူကကိုပဲဒီနေဒီကနေအမီဒီအဲ့ကိုလောကမပြေကြည့်လို့ဆိုပြီးတော့ဒီတိုင်းကိုခွင့်ကိုခုလိမရသေးဘူး
။ဇနီးမနေချီမိုးထပ်ပြောပြချက်အရကိုအောင်ကျော်နဲ့တွေ့ဆုံခွင့်မရခဲ့ပေမဲ့စာအဆက်တွေတော့ရှိနေခဲ့တယ်လို့ဆိုပါတယ်။တလားတစ်ချိန်ပို့လာတဲ့စာအရကိုအောင်ကျော်ဟာကျမ်းမာရေးကောင်းတယ်လို့ရေးထားပေမဲ့ကိုယ်တိုင်မမြင်ရတဲ့အတွက်တန်ရာဖြစ်မိတယ်လို့သူမကဆိုပါတယ်။တတိယထောက်ကိုအောင်ကျော်လိုပဲနိုင်ငံရေးပုံမှန်နဲ့တရားစွဲခံထားရသူအများစုလည်းမိသားစုနဲ့တွေ့ခွင့်မရပဲဖြစ်နေတယ်လို့ဆိုကြပါဗျ။ဒီအထဲမှာဒွေမျိုးကတက္ကသိုလ်ကျောင်းသူတူဖြစ်တဲ့မဆာချီလင်းလည်းတယောက်ပါဝင်ဖြစ်ပါဗျ။အသက်20လောက်ရှိပြီဖြစ်တဲ့မဆာချီလင်းဟာစားတောက်ဆိုင်တစ်ခုမှာတငယ်ချင်းတွေနဲ့စားတောက်နေတော့ဖမ်းခံရတာဖြစ်ပါဗျ။မဆာချီလင်းကိုနိုင်ငံရေးပုံမှန်နှစ်ခုနဲ့တရားစွဲဆိုထားတာဖြစ်ပြီးလက်ရှိမှာတော့ဒွေအချင်းထောင်မှာဖမ်းဆီးချုံနှောင်ထားတာပါ။အဖမ်းခံရတာ2လကျော်နေပြီဖြစ်ပေမဲ့လက်ရှိချိန်ထိမိသားစုဝင်တွေနဲ့တွေ့ခွင့်မရသေးဘူးလို့ဖခင်ဖြစ်သူကဆိုပါတယ်
။တကယ်ကတွေ့ခွင့်မပေးဘူးဆိုတာတော့ကိုဘေးမဖြစ်ခင်ကတည်းကတတိယလိုင်းမဖြစ်ခင်ကတည်းကသူတို့အဲ့လိုမျိုးပေါ်ပါဖြစ်တာ။တတ်မှတ်ရတာ။အခုကိုဘေးဖြစ်မှတွေ့ခွင့်မပေးဘူးဆိုတာမဟုတ်ဘူးပေါ့နော်။အဲပြီးရင်သူတို့တွေ့ခွင့်အစကတည်းကနေပြီးတော့တွေ့ခွင့်မရဘူးဆိုတာတော့ဒါဥပဒေပေါင်းနဲ့ဟိုဗါလဲလုံးဝဆန့်ကျင်နေတယ်လို့ပဲမြင်တယ်ကျွန်တော်တော့เนาะအဲ့မတွေးကြည့်တာပေါ့เนาะအဲဒါမှတကူကတော့သူတို့မတရားဖန်ဆီးခံရတဲ့အတွက်ကျွန်တော်တို့လည်းဘယ်လိုပြောမလဲဥပဒေပဲနေပြီးတော့ ဘလို့မှကောက်ွယ်ပြီလို့မရှိရဲ့အခြေအနေမျိုးရောက်နေတယ်ဆိုပဲမြင်ရပါကျွန်တော်လည်
းအာနာပိုင်တွေဘက်ကတော့ကိုဗစ်ကပ်ဘေးဖြစ်ပွားနေတာကိုအကြောင်းပြပြီးမိသားစုနဲ့တွေ့ခွင်ကိုကန့်သတ်ထားတာပါဒါပေမဲ့ကိုဗစ်တတိယလိုင်းမဖြစ်ပွားခင်အာနာသိမ့်ပြီးကလေးကဖမ်းဆီးထားသူတွေဟာမိသားစုဝင်တွေနဲ့အခုချိန်ထိတွေ့ခွင်မရသေးတာပါဒိုးတန်ကစုံစမ်းထားမှုအရအာနာသိမ့်ပြီးနောက်ပိုင်းဒဝဲနဲ့ဘိတ်အချင်းထောင်တွင်းကဖမ်းဆီးထားသူမြည်သူမဆိုမိသားစုနဲ့တွေ့ဆုံခွင့်မပေးထားဘူးလို့သိရပါတယ်။အဖမ်းခံရသူတွေရဲ့မိသားစုဝင်တွေကတော့အခုလိုတွေ့ဆုံခွင့်မပေးတာဟာအာနာပိုင်တွေရဲ့အကိုဗစ်အကြောင်းပြပြီးတမင်မတွေ့စေချင်လို့ကန့်သတ်ထားတယ်လို့ယူဆနေကြပါတယ်။ဒီလိုမျိုးကိုဗစ်ကပ်ဘေးအကြောင်းပြပြီးမိသားစုနဲ့တွေ့ခွင့်မပေးခြင်းဟာအချင်းသားတယောက်ရဲ့ခွင့်ရေးဆုံးရှုံးနေပြီးလူခွင့်ရေးချိုးဖောက်ခံရခြင်းသာဖြစ်တယ်လို့ရန်ကုန်မြို့ရှိနိုင်ငံရေးကျင်းသားတွေကိုအမှုလိုက်ပါဆောင်ရွက်ပေးနေတဲ့အမည်မဖော်လိုသူတရားလွှတ်တော်ရှိနေတဲ့ဦးကထောက်ပြပါဗျ
။လူခွေကြီးညာသားတိုင်းမှာဟိုပါတာပြီးတာလဲအောက်တာပဲညာ။လူတယောက်ကိုဒီတရားမစီရင်နိုင်ငံခန်းတို့ရောက်ဆိုလူခွေကြီးညာသားတိုင်းမှာလည်းပါတာပြီးတာဒါမလူခွေတော့မဟုတ်လူခွေရဲ့အစာမကနာချတာလည်းပါတာပြီးတာပဲ။အဲ့ဒါကြီးကဒီဒီမိုကရေစီစနစ်ကိုဟိုအကောင့်ထဲမှာပေါ်တဲ့ဟိုစနစ်မျိုးရှိနေလို့ရှိရင်အဲ့ဒီလူခွေချိုးခေါက်ဘူးကဟိုပြောပြကြတော့မလို့ဗျာအဲ့ဒါကြီးကိုဟိုပြောမစလို့ရှိရင်ဘယ်လိုပြောရမလဲဟိုလူခွေချိုးပေါက်ပါလို့ဆိုကြားကြိုက်ပါလို့ဆိုအောက်ကြီးနေတာလို့ပြောရမလို့ဖြစ်နေတာပါဗျာ
အချုပ်ခံနိုင်ရသူတွေနဲ့ထောင်ကျနေသူတွေကိုမိသားစုတွေနဲ့တွေ့ခွင့်ပေးရမယ့်အခွင့်အရေးကိုအချင်းထောင်လက်ဆွဲနဲ့တရားရုံးလှုပ်ထုံးလုပ်နေတွေမှာဥပဒေအရပြဋ္ဌာန်းထားပြီးသားဖြစ်တယ်လို့ဆိုပါတယ
်ဒါကသူတို့ရဲ့ဒီပြောမစလို့အချင်းကျနေတဲ့သူရဲ့အခွင့်အရေးပိတ်ရတယ်လေဟိုဘယ်လိုလဲဆိုလို့ရှိရင်ဒါမိသားစုနဲ့ကိုယ်ခွင့်ရခြင်းအခြေအနေသူတို့ရဲ့ကျန်းမာရေးအခြေအနေပြီးအပြင်မိသားစုရဲ့သူတို့ရဲ့ဟိုပြောမစလို့ကျန်းမာရေးအခြေထောင်ထဲရအခက်ခဲတွေမိသားစုပြောပြလို့ရမယ်မိသားစုကလည်းသူတို့ဘာအခက်ခဲရှိနေလဲဘာလုပ်လို့ရလဲဆိုတာသူတို့ပေးတဲ့ပစ္စည်းတွေကသူတို့ရှိကိုရောင်းမရအမှန်တကယ်ဟိုသူတို့လက်ခံရရှိခြင်းရှိမရှိအစားရှိတဲ့ဟာတွေပေါ့နော်အပြင်လည်းအားဖြင့်အဆက်တွေရှိတယ်ပြီးတော့ဘာဖြစ်လဲဘာဖြစ်လဲဆိုလို့ရှိရင်သူတို့ကစိတ်ခွန်အားလည်းပို့ပြီးတော့ဟိုရစီတာပေါ့ဗျာ
အခုလိုကိုဗစ်အကြောင်းပြကန့်သတ်မယ်ဆိုလဲအွန်လိုင်းဒါမှမဟုတ်ဖုန်းနဲ့တွေ့ခွင့်ရရည်စီစဉ်ပေးတဲ့နယ်လို့အဲ့ဒီတရားလွှတ်တော်ရှိနေကဆိုပါတယ်လက်ရှိမှာတော့ထာဝရစာသွားဖို့တဲ့ချိန်ဆိုရင်စာရေးပြီးဆက်သွယ်နေရတယ်လို့အစားတောက်နဲ့ဈေးဝါတွေကိုထာဝရဝရှိပစ္စည်းလက်ခံနဲ့ဂိတ်ကတဆင့်ပေးပို့နေကြရတယ်လို့မိသားစုဝင်ချို့ကပြောပါတယ်ဒါပြင်မိသားစုဝင်တွေဟာသူတို့ရဲ့ရှေ့နေတွေကနေတဆင့်ပဲဖမ်းဆီးတရားစွဲပြီးထောင်ချခံရသူတွေရဲ့တာကြောင်းမာကြောင်းမေးမြန်းနေရတယ်လို့ဆိုပါတယ်ဒွေမျိုးကတရားလွှတ်တော်ရှိနေဒေါ်ချူချူဝင်းကလည်းထောင်ထဲရှိနေသူတွေရဲ့ကျမ်းမာရေးအခြေအနေကိုကြည့်ပြီးသူတို့ရဲ့မိသားစုဝင်တွေကိုတည်င်းစကားပါနေရတယ်လို့ဆိုပါတယ်
။သူခွင့်မရတဲ့ဟာတော့သူဟိုထောင်ဝဲပုံမှာထောင်ဝဲစီမီစီကံပုံမှာလူတီးရလူတီးရကျမတို့အနေနဲ့တော့သူတို့ရုံချိတ်ထွင်းလိုက်ကျမတို့ကသိတာကိုသူတို့မြင်တာဘယ်လိုရှင်းနေတယ်ဘယ်လိုရှင်းနေနေကောင်းလားနေမကောင်းလားဘယ်လိုခံစားရသူတွေရလဲဆိုတော့ကျမတို့ကသိနေတယ်ဆိုတော့လေဒီဒီရတစ်ဆင့်နဲ့ပဲကျမတို့ကမိသားစုဝင်ကိုပြန်ပြောပြရတယ
်ဒါပေမဲ့အဖမ်းခံရသူတွေရဲ့မိသားစုဝင်တွေကတော့အခြေအနေကိုမျက်မြင်တွေ့ရတာမဟုတ်တဲ့အတွက်စိတ်တော်ကရောက်နေသူတွေလည်းရှိပါတယ်စိတ်တော့ကရောက်နေသူတွေထဲမှာဒွေမျိုးတက်မာနေတဲ့ကိုကျော်ကြီးရဲ့မိခင်လည်းတူပါဝင်ပါတယ်။ကိုကျော်ကြီးဟာမိသားစုနဲ့အတူဆိုင်ရောက်နေတော့တနက်ထောက်ဖန်းစီခေါ်ဆောင်သွားပြီး905ကနဲ့တရားစွဲဆိုခံထားရတာပါ။ကိုကျော်ကြီးကိုရဲစခန်းမှာဖန်းစီထားချိန်ကတော့အဝေးကမြင်တွေ့ခွင့်ရခဲ့ပေမဲ့အချင်းထောင်ချုပ်ကိုရောက်သွားချိန်မှာတော့လုံးဝတွေ့ခွင့်မရတော့ဘူးလို့မိခင်ဖြစ်သူကဆိုပါတယ်
။ဒီခွာရတော့ကိုလားဆက်ဒီရအောင်လဲ
သိခွေရရတော့ကောင်းတာပေါ့နော်သိခွေရအောင်လဲစူးစမ်းချင်းလေဘယ်လိုလုပ်ပြီးနေရစားရလဲဆိုတာလဲမေးရစားရတာပေါ့စကမ်းမာတို့ကလည်းအထက်နဲ့အောင်နဲ့မြင်ရတာမျိုးပဲဆိုတော့မေးချင်တာလဲမေးမရဘူးပေါ့နော်အခုကထုတ်ထဲမှာရုပ်သွားပြီဆိုတော့မြင်ရတာလို့ပဲမြင်ရတော့ပေါ့ရှင်သူစားရပါစေဆိုပြီးသွားပေးရတာလို့ပဲစားရလားမစားရဘူးလားဆိုတာကိုကမိဘဖြစ်သူဆိုတော့တော့ကဖြစ်စင်းနေတာပေါ့
နိုင်ငံရေးကြောင့်ဖန်ထားတဲ့အကျဉ်းသားတချို့ကိုနှိပ်စက်ညှဉ်းပန်းတာတွေရှိတယ်လို့နှိပ်စက်ညှဉ်းပန်းရင်လက်လွန်တိုက်စုံမှုတွေလည်းရှိတာကြောင့်မိသားစုဝင်တွေကစိုးရိမ်ပူပန်နေရတာလည်းဖြစ်ပါတယ်။လက်ရှိချိန်မှာလည်းနိုင်ငံတွင်းကိုဗစ်ရောဂါတွေဖြစ်ပွားနေတယ်လို့အကျဉ်းထောင်တချို့မှာလည်းရောဂါတွေဖြစ်ပွားနေပြီးစေကူတောက်ခွင့်မရရှိဘူးလို့ပြောဆိုနေကြတာတွေလည်းရှိပါတယ်။အကျဉ်းဥစည်းဘက်ကတာဝန်ရှိသူတွေကတော့အဲ့ဒီကိစ္စတွေကိုညှင်းဆို့ထားပါတယ်။ဘိတ်နဲ့ဒဝဲအကျဉ်းထောင်တွေမှာတော့တမန်ဖျားနာမှုတွေသာရှိပြီးကိုဗစ်ဖြစ်ပွားတာမရှိသေးဘူးလို့ရှေ့နေတူဦးရဲ့ပြောပြချက်အရသိရပါဗျ။ ဒါပေမဲ့ ဇူလိုင် လက စပြီး ကိုဗစ် ရောဂါ ဖြစ်ပွားမှုကြောင့် ထောင်တွင်း တရားရုံးတွေကို ပိတ်ထားတဲ့အတွက် ရုံးချင်းတွေမရှိတာကြောင့် ရှိနေတွေက အမှုတွေနဲ့ တွေ့ခွင့်ရှိမနေပါဘူး ထောင်ဝင်စားတွေကိုတော့ ရချပို့ခွင့်ရနေတဲ့အတွက် မိသားစုဝင်တွေက mask တွေ လက်သက် ဆေးရည်တွေ ဆေးဝါးတွေကိုတော့ ပို့ဆောင်ပေးနေတယ်လို့ မိသားစုဝင်တွေထံက သိရပါတယ် ဆေးဝါးတွေကတော့ အကျဉ်းသားတွေယူထားခွင့်မရှိတဲ့အတွက် နေမကောင်းဖြစ်မှ အကျဉ်းဦးစီးဌာနမှာတောင်းယူရတယ်လို့ သိရပါတယ် မိသားစုဝင်တွေကတော့ပြန်မာယောဂါတွေဖြစ်ပွားနေတဲ့အတွက် ထောင်တွင်းရောက်ရှိနေသူတွေအတွက်လွန်စွာစိုးရိမ်လျက်ရှိပါတယ် ကိုကျော်ကြီးရဲ့မိခင်ဖြစ်သူက
ကိုကျမအိမ်မှာဖျားနေမျိုးသူကဒါအဲ့မှာပြောတဲ့အမြင့်ရှင်လေးဆိုတော့အမြင်လိုက်ခုကျမအိမ်မှာဖျားနေတယ်လို့သူဒါအဲ့မှာဖြစ်နေတယ်ဆိုဘယ်လိုလုပ်ပြီးဒုက္ခတွေခံစားနေရမလဲဆိုပြီးတွေးပြီးတော့စိတ်ပူနေရတာပေါ့နော်။ညာတိတုတ်ကွေးမိပြီးဖျားနေတာအဲ့လိုမျိုးတွေစဉ်းစားပြီးတော့အိမ်မှာဝမ်းနေနေရတာပေါ့ရှင်။
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုးအတန်တန်ဖွဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျီနိုကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ ည 9:00 ကနေ 10:00 အထိနဲ့ တနင်္ဂနွေနေ့နဲ့ 6:00 ကနေ 9:00 အထိမှလည်းနားဆင်နိုင်ပါတယ် ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Huron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ် ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက် ကျေးဇူးတင်ပါတယ်ရှင်
ဒုအတန်အစီအစဉ်ပြီးအခုတခါတော့စနေညဇဂဝိုင်းမှာဖြစ်ပါတယ် ကိုဗစ် လူနာတွေအလွန်အမင်းလိုအပ်နေတဲ့အောက်ဆီဂျင်အိုးတွေရရှိဖို့ကြိုးပမ်းနေတဲ့ပရာဟိတလူငယ်တအူးနဲ့မန်းအင်ဂျင်နိုင်ကမေးမြန်းတင်ဆက်ထားပါတယ်
မင်္ဂလာပါ ကိုနိုင်
ဟုတ်ကဲ့ပါမဟုတ်ဟုတ်ကဲ့အခုဒီကိုနိုင်တို့လေဒီကိုဗစ်လူနာတွေအတွက်အောက်ဆီဂျင်ရရှိရေးကြိုးပမ်းနေတာပေါ့နော်အဲ့ဒီရဲ့နောက်ဆုံးအခြေအနေဘယ်လိုရှိပါလဲရှင့်လက်ရှိမှာတော့ကျွန်တော်တို့ကြိုးပမ်းနေတာတော့ဟိုလက်ရှိမှာတော်တော်များများနေရာတွေမှာတော့အောက်ဆီဂျင်အိုးနေရာတော့တော်တော်များနေပြီပေါ့နော်ဟိုသွင်းလာတာတွေဝယ်လာတာတွေတကယ်ကြောင့်
ဒီစက်ရုံတွေပါပေါ့နော်ကျွန်တော်မနက်6:00နာရီခန္ဓာရောက်တက်တန်းစီည6:00ခန္ဓာရောက်မှာအိုးတွေရတာရှိတယ်ဟိုတော်တော်လူပူပင်ပန်းလာတာပေါ့နော်အရင်တော့ဟိုတက်ဟိုတန်းလိတာအိုးသေးသေးတွေဆိုရင်ကျွန်တော်တို့ဟိုနေတပိုင်းလေးတွေနဲ့ရလာတာရှိတယ်ဥပမာတော့အဲ့နေတပိုင်းနေစဟိုနေတပိုင်းနေလောင်းနေမရတော့ဘူးတနေကုန်တန်းစီမှာရတဲ့အခက်ခဲကြီးကပိုပြီးတော့များလာတယ်အဲ့ဒါဘာကြောင့်လဲရှင်ဘာဖြစ်လ
我今天我单洗的时候，三用的嘛，单洗的，他姑姑他都给你那我叫单洗，单洗的看嘛，他今天 public video 的一个单洗啊，我老白嘛要的。啥个啥不个留意啊？都家里面拿来单洗的，都以前屋里呢，都屋里擦的，都以前去玩的，都干的内容都是玩的嘛，都那些东西的，都屋里以前撇的呀。哎，这哪里是？都啊，你来嘛，都家里面来洗的。哎呦，给了都屋里面撇的，哎，啥用啊？不呀？
哎，家里呀，别多都啊，地二十几年拉去拉来
洗。都啊，都是谁用啊？都啊，都经常听到，但没阿拉比较都的啥用啊？别提嘛，我那但没都啊，你来拉去。यारे सही हो मात्रों याद हो तो उरी चारे तो उरी ने टेम्पल है तो वहाँ मात्रों दी दैसी ने लुया दैसी लुया है वो बेने आमा हुए ले हुए ने और तो उरी आजाओ लाले तो वो मापी हुए ऐने आपे या अलम यो कह केले निश्चित
जा अरो ऐ सका सका ओ सका सका लिया तो ऑक्सीजन पे
हुए रहा तो
ที่จะดีเดียวว่าจะที่จะมันดีไหมจะน้องมีจะน้องมีมีจะเล่าส่วนนั้นตัวลาเลเต้โอ้จะน้องภาษาอังกฤษจะน้องวิจัยเนี่ยตัวอาการเสียงเหมือนเบบีโดยสุวาลาจะน้องมันมีมีอยู่จะน้องมีมันเนาะตัวน้องมาบริเวณตรงเนี้ยเราจะน้องเลยที่จะมันดีโอเคแล้วก็ไอ้เราดูเด็กอ่ะดีออกซิเจนเป็นอะไรสักอย่างนี้มาลาบีเราอยู่อะไรส่วนดีออกซิเจนนี่จะเราเป็นรูปภาษาเนี่ยเป็นรูปโน้นเนี่ยเป็นเวียดใช่
အောက်ဆီဂျင်ဖြည့်တဲ့ကုန်ကိုဆက်ယုံနေရတော့သူတို့ပေးဟိုလက်ရှိမှာပေါ့နော်သူတို့ရောင်းတာပုံမှန်သေးပဲအရင်ကဘယ်လောက်ဖြည့်ပေးလဲအခုလည်းပြီးပြီဈေးတက်သွားတာတော့မရှိဘူးဗျအိုးသေးဆို3000အိုးကြီးဆို5000တောင်အဲ့လောက်ပဲပေါ့နော်ဒါပေမဲ့ပွဲသားတွေအရာတော့ဟိုတချို့တန်းမရှိနိုင်လို့ကြီးကပွဲသားတွေအတည်းဆိုတော့ဈေးကြီးလာတာအရှိအခုမှဆိုကျွန်တော်တစ်ရက်ကိုတန်းစီက8000နဲ့10000ကြားတွေရှိတယ်အိုးကြီးတွေဆိုဒီပွဲစီတန်းစီတွေရဲ့ပွဲသားတွေပေးရတာပေါ့နော်ဟိုဈေးကွက်တစ်ခုလို့ဖြစ်နေတာပေါ့
ဟုတ်ကဲ့ဟိုအောက်ဆီဂျင်အိုးတွေရရှိတဲ့အနေအထားရောဘယ်လိုရှိလဲရှင
်။ကောင်းလာတဲ့လူတွေကပြန်ရောက်လာတယ်။တချို့ကုမ္ပဏီတချို့ပေါ့နော်။တချို့ပုံတွေတွေကတွဲလာတာတွေရှိတယ်။ပုံတွေကတွဲလာပြီးတော့ဟိုပေါ့အရင်တော့က3-4သိန်းတန်တဲ့အိုးတွေကလက်ရှိမှာဆိုရင်တချို့တွေဆိုရင်7သိန်း9သိန်း10သိန်း17သိန်းအလောက်ဈေးတွေနဲ့ရောင်းနေကြတယ်။လက်ရှိမှာတော့တကယ်တွဲနေတဲ့ကုမ္ပဏီကတော့ပုံမှန်ဈေးနဲ့ဒါပေမဲ့သူတို့ကတော့အကန့်အသတ်နဲ့ရောင်းပေးနေတယ်။တရက်ကအလုံးစီရအောင်တရက်300လို့နေရ။အဲ့ဆိုင်တွေကတော့ဟိုတွဲလာဆက်ယုံတွေကတော့ရောင်းပေးနေတယ်အဲ့မဲ့အတင်ကတွင်းတဲ့လူတွေကကြတော့အတောင်ဟိုအစမတန်ဈေးတွေနဲ့တော့လက်ရှိမှာရောင်းနေရရှိတယ်။ဟို8သိန်း7သိန်း around ပေါ့အဲ့လောက်ဒီမှာရောင်းနေကြရုံပဲ။ပထမနေ့တွေကတော့13သိန်း16သိန်းတွေထိဖြစ်သွားတယ်။ဟိုနောက်ပိုင်းနည်းနည်းလေးပြန်ကျတယ်။အဲ့
တော့ရန်ကုန်မှာဒီအောက်ဆီဂျင်ရောင်းပေးနေတဲ့နေရာတွေပေါ့နော်။အဲ့ဒါတွေကဘယ်နေရာရရှင
်။ကျွန်တော်ဟိုဘ9ဟိုတောင်တကုန်စမှုတုံထဲမှာ9ရှိမယ်၊ Main Set ရှိမယ်။ကျွန်တော်တို့ ARSN ရှိမယ်။ဟို Unity တို့တောင်ကလာဘုံကလည်း Unity တို့ City ညောရောပါအဲ့လိုမျိုးရှိတယ်များဟုတ်ရှိပါတယ်အောက်ဆီဂျင်ပေးတဲ့ဟိုဟာတွေကဒါပေမဲ့အခုနောက်ပိုင်းမှာဟိုဆက်ကဆစီစစ်ကောင်စီဘက်ကမလုပ်လိုက်လဲဆိုတော့မျိုးနယ်နဲ့အလိုက်ဖွဲ့ပြီးစက်ရုံတွေမှာတန်းစီတဲ့ပုံစံလေးတွေဖြစ်လာတယ်ဥပမာဒီ9အောက်ဆီဂျင်မှာကျွန်တော်မိမိထားပါတော့ဟိုပေါ့ကြောင်မြောင်းတို့တောင်ွေတို့ဘက်ကဘေးစက်ရုံမှာပဲတန်းစီလို့ရမယ်ဘေးစက်ရုံမှာတန်းစီလို့မရဘူးမျိုးနယ်ထောက်ကမျိုးနယ်ရက်ွက်ကြီးအုပ်ချုပ်ရေးမှုထောက်ခံလာရင်တန်းစီခိုင်းတာတွေရှိလာဟိုအောက်ဆီဂျင်လိုချင်နေဆိုရင်တော့မျိုးနယ်အုပ်ချုပ်ရေးမှုထောက်ခံလာရင်လည်းအော်ဒီကျန်တန်းစီလိုရတော့မဲ့ပုံလေဒီပေါ့အုပ်ချုပ်ရေးမှုတွေတို့အသက်ပြန်သွင်းနေတာပေါ့ဗျာအမ
ဆိုတော့အဲ့လိုမျိုးအောက်ဆီဂျင်ရဖို့ကိုအဲ့လိုအခက်ခဲတွေပေါ့နော်အရင်လိုမျိုးဟိုဒီအောက်ဆီဂျင်ပေးတဲ့နေရာမှာသွားတန်းစီနေရနေပြီးတော့အခုဆိုရင်ခွင့်ပြုချက်တွေယူမှတော့ဘာလို့ဖြစ်လာတဲ့ခါကျတော့ဟိုအဲ့ဒါအဲ့ဒီအခြေအနေကိုလူအများစုကဘယ်လိုကြော်ွားနေကြလဲရှင
်လက်ရှိမှာတော့ဟိုလူကြီးကတော့တော်တော်ကြီးခက်ခက်ခဲခဲကိုဖြတ်တန်းနေရတယ်ဗျအောက်ဆီဂျင်အလုံးလုံးမရဘူးလို့တည်သွားတဲ့လူကြီးတွက်ကလည်းအရင်ထက်ကိုပိုများလာတယ်။ဟိုမရဘူးဆိုတော့အရင်တော့ကကာတူးကိုကာတူးချိန်ကြောင်းဆိုတော့ဟိုကာတူးမှာကျွန်တော်တို့ကဟိုလမ်းကိုသွားရင်သူတို့စစ်ဆေးပြီးရလိုက်တဲ့အချိန်ညာရင်ကျန်းမာရေးအတွက်သွားရတယ်ဆိုတော့ခွင့်ပြုပေးပြီးမယ်။အောက်ဆီဂျင်ကလောလောဆယ်မှာအလုံးလုံးမရနိုင်ဘူး။ရနိုင်သေးဘူးဆိုတော့လူကဟိုအမှန်ကပြောဒီဆက်အာနာသိမ်းသွားတဲ့အချိန်မှာလူကဝင်ငွေရလည်းအရန်နေနေတယ်ပေါ့ဗျာ။ဟိုဝင်ငွေဟိုတချို့တွေဆိုအလုံးလုံးပဲဦးရလည်းများလာတော့အောက်ဆီဂျင်အိုးကြီးမဝင်နိုင်တဲ့အခိုက်အတန့်လေးတွေရှိတယ်ဒီအောက်ဆီဂျင်ကိုပတ်ချတာတွေနဲ့ကြတော့မတက်နိုင်ပဲသေဆုံးသွားတဲ့လူတွေလည်းရှိရကြ။အ
ဲ့တော့စစ်ကောင်စီဘက်ကဒီအောက်ဆီဂျင်ရောင်းတဲ့နေရာမှာသူတို့ကိုယ်တိုင်လည်းလာယူတာရှိတယ်လို့ဒီအခုဒီအောက်ဆီဂျင်ဝယ်ဖို့ဟိုတန်းစီစောင့်ဆိုင်နေတဲ့ဒီလူအုပ်တွေဒီအဲ့ဒီအတွက်ပေါ့နော်အာဒီအောက်ဆီဂျင်ရရှိရေးမှာအခုသူတို့စီမံဆောင်ရွက်နေရပေါ့နော်အောက်ဆီဂျင်စက်ရုံလို့တည်ထောင်နေတယ်အောက်ဆီဂျင်စက်ရုံတွေစောင့်နေတယ်ဆိုတာမျိုးတွေလည်းအဲတောင်ရှိသူတွေဘက်ကပြောထားတာဒီလည်းရှိတဲ့ခါကျတော့အဲ့လိုမျိုးအောက်ဆီဂျင်ရရှိရေးမှာသူတို့ဘက်ကစနစ်တကျနဲ့လူတွေလုံလုံလောက်လောက်ရရှိရေးလုပ်ပေးတဲ့အခြေအနေရောမရှိဘူးလား
မရှိဘူးကျွန်တော်ဒီလောက်ဆိုလုံးဝမရှိဘူးစနစ်တကျနဲ့ဘာမှမရှိသူတို့ကစနစ်တကျနဲ့လုံတာဆိုလက်ရှိကျွန်တော်တွေ့တာဆိုတော့ဟိုကလူတွေကအမှန်လို့ပြောရင်တည်တဲ့နှုန်းကဒီအပိုင်းမှာနည်းနည်းလေးပြန်လျော့လာတယ်ပေါ့လူတွေလည်းလက်ရှိဟိုဒီမထွက်တဲ့လူကမထွက်နဲ့အဲ့လိုကိုယ်ကိုထိန်းသိမ်းနေပြီတည်တဲ့နှုန်းကဒီတရက်နဲ့ရမှာနည်းနည်းလေးလျော့လာတယ်ပေါ့ဟိုစစ်တပ်ကတော့ဒီဟာလူကြီးလူလူတို့လုပ်ပေးတယ်ဆိုတာတော့မရှိဘူးတရှိကျွန်တော်ပြည်တော်လောက်ဆင်တော့ဘာမှမရှိသေးတာဟိုတကြိုဆက်တွေတိုးလာတာပဲရှိတယ်ဗျာတကြိုဆက်တွေတိုးချက်ပြီးတရရောက်တော့တကြိုနိုင်မယ်ဆိုတော့တကြိုဆက်စောင့်နေတာလေးရှိတယ်ဗျာ
ဟုတ်ကဲ့အဲ့တော့ဟိုအောက်ဆီဂျင်ကိုအခုကိုနိုင်တို့ရရှိရေပေါ့နော်ဆက်ပြီးတော့အခုကြိုးပမ်းနေတဲ့ခါကျတော့ဒီအောက်ဆီဂျင်လိုအပ်နေတဲ့အခြေအနေပေါ့နော်အဲ့ဒါကရောအရင်စပြီးတော့ဒီကုဆတ်မှုနှုံအရန်ကိုမြင့်လာတဲ့စပြီးမြင့်တက်လာတဲ့အချိန်နဲ့အခုဒီဂျွန်ပေါ့နော်ဂျွန်လလောက်ကစပြီးအခုဆိုရင်ဇူလိုင်လကုန်လာပြီဆိုတဲ့ခါကျတော့ဒီအောက်ဆီဂျင်လိုအပ်ချက်တွေကအာဘလို့ဖြစ်လာလဲရှင
်။အရင်ထပ်ပိုများလာတာမျိုးရှိရပြ။ဟိုလူနေတော့မဲအခုလေဒီအင်တာဗျူးကျွန်တော်မဖြေခင်ကျွန်တော်ဖုန်းနေလာနေရတဲ့အောက်ဆီဂျင်တွေလိုလို့ဆိုပြီးဟိုအရင်အတိုင်းပဲဘာမှဟိုကြောင်းလဲသွားတာတော့ကျွန်တော်သိမရှိဘူး။အောက်ဆီဂျင်ကတော့လိုလာပဲဆုံးနေလူပါလေသူကတော့အောက်ဆီဂျင်မရလို့ဆုံးနေတယ်လူပါလေဒီတော့လည်းသုံးနေကြတာဘာမှတော့သူကပြောင်းလဲလာတာဆိုတော့မရှိလူတွေကတော့လှုပ်ထားတယ်ဟိုဘိုဘိုင်းပလန့်တွေတွင်းမှုတွေအောက်ဆီဂျင်တွေရဖို့တွေလှုပ်ထားရမယ်ဒီဂျူဒီတွေမှာပြဿနာခက်ခဲကြီးပါတယ်တော်တော်များများရှိနေတဲ့အတွက်ဒီဘက်ကအောက်ဆီဂျင်ဆက်တရောအောက်ဆီဂျင်အိုးတွေရောလုံးလုံးမရောက်လာသေးပါဘူးကြာ
ဟုတ်ကဲ့ အဲ့တော့ဟိုစစ်ကောင်စီဘက်ကဒီအောက်ဆီဂျင်စက်ရုံကြီးစောင့်နေတယ်ဆိုတော့အချိန်များတော့လူတွေဘယ်လောက်ထိသိလဲရှင်လူတွေဘယ်လောက်ထိဒီဟိုပေါ့စစ်ကောင်စီဘက်ကအောက်ဆီဂျင်ရဖို့ပေါ့နော်သူတို့လှုပ်ဆောင်နေတဲ့အပိုင်းတော့လူအများစုကဘယ်လောက်ထိသိထားလဲရှင
်ကျွန်တော်ဒီလိုဟိုပေါ့ပြောမယ်ဆိုတော့လူတွေအများစုကဒီစစ်ကောင်စီကလုံနေတာတော့တိတ်ပြီးစိတ်မဝင်လာလာကြဘူးကြာဘာဖြစ်လဲဆိုတော့သူတို့တကယ်လုံနေတယ်ဒါကျွန်တော်တို့ပြည်သူတွေရှိရောက်မှာမဟုတ်တယ်ဆိုတော့သူတို့ဒီစစ်တဲ့အတိုင်းဝိုင်းနေစက်မီတာစုနေစစ်စေးရုံနေပဲရောက်မှာပဲ။ကျွန်တော်ပဲပြည်သူရှိပြီးဘာမှရောက်လာမှာမဟုတ်ဘူ
း။ဟိုကိုဗစ်လူနာတယောက်ကတကယ်တမ်းသူတို့ဖျားနာပြီဆိုလို့ရှိရင်သူတို့ကဟိုအနည်းဆုံး14ရက်လောက်ကြီးကြာတယ်။နှစ်ပတ်လောက်ပေါ့နော်။နှစ်ပတ်လောက်ကြီးကြာတော့ဒီအောက်ဆီဂျင်လိုအပ်ချက်ကတော့ဟိုဘယ်လောက်ကြီးကြာလဲရှင
်။ဟိုတဆိုးဆိုရင်တမန်ရက်3ရက်ရှိအောက်ဆီဂျင်ကိုရှာမရလို့ဒိုင်းငုတ်ကိုမောက်ပြီးနေပြီးတော့ဖြတ်နေရလဲလူတွေဒီကျွန်တော်တို့ကြုံဘူးရဲ့။အောက်ဆီဂျင်ဟိုကကျွန်တော်တို့ရှာခိုင်းတယ်ကျွန်တော်တို့ကဒီဘက်မှာရှာရကြလူမရှာမရဘူးတချို့ကြောင့်ကျွန်တော်ငားပြီးရဲငားပြီးတော့အိုက်အင်ကပြန်လူလာတဲ့အချိန်ပြန်တက်ပေးလိုက်ရတယ်အဲ့တော့ကြာတချို့လူလာတော့အောက်ဆီဂျင်အိုးမရပဲနှစ်ရက်လောက်ကြီးမောက်အိတ်နေရတယ်ဟို40လောက်ကြီးကြာသွားတော့မောက်အိတ်ပြီးတော့ဤဟိုဝင်လေဖက်လေးရှူပြီးအခက်အခဲတွေနဲ့ဆက်တန်းနေရတဲ့လူလာတွေလည်းရှိတယ်ကြာအောက်ဆီဂျင်မရတဲ့အတွက
်တစ်ဖက်မှာလေဒီအောက်ဆီဂျင်အိုးတွေပေါ့နော်ဒီရောင်းချမှုမှာဒီအောက်ဆီဂျင်တွေဟိုဟာဖြန့်ဝေမှုမှာမတမာမှုတွေလောက်လာတယ်ဆိုပြီးတော့သတင်းတွေတက်လာတယ်ပေါ့နော်ဟိုမမှန်ကန်ကန်မလောက်တာကြီးတွေ့ရဆိုအဲ့ဒီအချိန်များတော့ဘယ်လောက်ကြီးဆိုးနေလဲရှင်
အဆိုးရကဘာလို့လဲဆိုအရင်တော့ဟို10သိန်းဝန်းကျင်10သိန်း15သိန်းတော့ဝန်းကျင်ရှိနေတဲ့ concentrator တစ်လုံးတော့အခုမှ3ဟို28သိန်းနဲ့သိန်း3ပဲနဲ့ရောင်းနေတဲ့ပုံတွေရှိတယ်ဒါတကယ်လို့တကယ်ဟိုပြည်သူကျွန်တော်ဒီဘက်ကျွန်တော်လူပြည်သူတွေအတွက်လိုအပ်တဲ့လိုအပ်ချက်ကိုလိုက်လုပ်ပေးနေတဲ့ပုံတွေတွေလည်းရှိတယ်လို့အမြင့်ကြီးစားနေတဲ့ပုံတွေတွေလည်းရှိတယ်ဟို oxygen တအူးတော့မှအရင်တော့3လိမ့်သိန်းပဲတန်နေပေါ့အခုချိန်မှာကျွန်တော် concentrator သိန်းပေးဝင်နေရတယ် oxygen အိုးတွေကဟိုမရဘူးလားဆိုတော့လည်းရကြတယ်ဟိုသွင်းလို့ရတယ်ကြာတဆုလမ်းကြောင်းလေးသွင်းနေကြတယ်တဆုပုံတယ်ဘလို့သွင်းလဲတော့ဟိုကျွန်တော်လည်းပုံတယ်ဟုတ်တယ်အတိအကျတော့မသိဒါပေမဲ့ဒီလိုတော့ရောင်းနေကြတယ်ရောင်းနေကြဒါပေမဲ့ဈေးတွေကအစမတန်ဈေးတွေဖြစ်နေတယ် concentrator ဆိုအရင်ဒါ5လီတာတအူးတော့9ဒိန်းလောက်ပဲတန်တာဒီမှာရောင်းနေကြတာ15ဒိန်းနဲ့30ဒိန်းနဲ့5လီတာလေးရောင်းတကယ်တမ်းဆိုဒီ5လီတာ emergency လူနာအတွက်ဘလို့မှမလုံလောက်ဘူးကြာဒါပေမဲ့သူတို့ရောင်းတဲ့ဈေးတွေမှာဝင်နေကြတာပဲသူကနားမလဲပဲ concentrator လူနာတက်ရှင်ဖို့အတွက်ပြီးရောဆိုပြီးရောင်းနေကြတယ်ကျောင်းဟိုဝယ်လိုက်ကြတယ်ကြာအဲ့မဲ့တကယ်ကြီးအသုံးဝင်လာတော့အဲ့ဖိုင်လိုက်တာတော့ဘာမှအသုံးမဝင်ဘူး။ဒါပေမဲ့အဲ့ဒါတွေကအဲ့လိုအခက်အခဲတွေပေါ့။တကယ်အရေးပေါ်လူနာတွေမှာထိရောက်မှုမရှိတာတွေပေါ့။ပုံတွေတွေပဲအနေကြီးစားဝါရတယ်။တကယ်လူနာတွေမှာဒီအားတက်ရောက်မှုရှိတာတော့မတက်ရောက်မှုရှိတယ်။ဘာဖြစ်လို့လဲ။သူတို့ရဲ့အောက်ဆီဂျင် level နဲ့ဒီဆက်ကထုတ်ဝေးနိုင်တဲ့အောက်ဆီဂျင်ပမာဏမကိုက်တော့ရဘူး။အဲ့တော့အသုံးမဝင်ပဲဒီတိုင်းပြစ်လိုက်ရတဲ့ဆက်တွေအဲ့လိုဟိုတချို့ဆိုရင်အောက်ဆီဂျင်အိုးဈေးကြီးလို့လူသတ်မှုပါကျွန်တော်ဒီမှာကျွန်တော်ကြားခဲ့ရတယ်ပေါ့နော်။အဲ့လိုပြဿနာတွေအရင်ရှိတယ်
ဟိုကိုနိုင်တို့ကြတော့အဲ့လိုအောက်ဆီဂျင်တွေကိုရိုင်းသွားတဲရတာလို့เนาะဟိုလူနာရီရှူကိုအရောက်လူနာရီအိမ်ကိုအရောက်ပို့ရတာလို့ဘာလို့ရှိတဲ့ခါကြတော့ဘာဖြစ်ဖြစ်ဒီကိုဗစ်ပိုးရှိတဲ့လူတွေနဲ့ကိုကတွေ့နေရတဲ့ခါကြတော့ဒီယောဂအဲ့လိုကူးစက်မှုအပိုင်းတွေမှာအန်ဒီယယ်ကိုမစိုးရိမ်ကြအောင်လားရှင
်စိုးရိမ်လားဆိုတော့စိုးတော့စိုးရိမ်နေပေါ့ဒါပေမဲ့သွားနေရတဲ့အပေါ်မှာလဲဒါကြီးကအမှန်ကုန်ပြောတကယ်လုံးနေပြီဆိုတော့ဒါကြီးကတိတ်စိုးရိမ်စိတ်မရှိတော့ဘူးသူတို့ရဲ့လိုအပ်ချက်သူတို့ရဲ့အပူကြီးသူတို့မျက်နှာတွေပေါ်မှာသူတို့ခက်ခဲနေတာတွေမြင်ရတဲ့အချိန်တော့ဒီရိုးရပူကကျွန်တော်တို့တိတ်ပြီးတက်ရောက်မှုမရှိတော့ဘူးသူတို့လိုရင်တော့ကျွန်တော်ပြေးရသွားတယ်အဓိကတော့ကျွန်တော်လက်စီရဲ့ mask ကိုအနေနဲ့တက်ထားတယ်ဟိုကျွန်တော်အနေနဲ့တော့ဟန်ကျစ်လေးဆောင်ပြီးလက်အိတ်ကိုဝတ်ထားတာပေါ့လက်အိတ်နဲ့လက်ကိုပြေးရပဲပြန်လာပါလားဆေးတယ်ကိုကဥွေးပါတက်ဖို့ပြီးရင်လည်းဟိုဥဆေးဖြန့်ပြီးတယ်ပြန်ယူလာလည်းကျွန်တော်ဆေးတွေပြန်ဖြန့်ပြီးဟိုကိုကတော့လည်းဆေးဖီတော့လုပ်ထားတယ်ဒါပေမဲ့အဲ့လိုကိုကကြောက်လားဆိုတော့တိတ်တော့မကြောက်ဘူးဆိုတော့တိုင်းကတော့တိုင်းတာနဲ့ကူးဆိုကျွန်တော်လည်းအချိန်မီကူးဆက်နိုင်တယ်ဆိုတော့သိထားလို့ပြော
အခုမြန်မာနိုင်ငံမှာဒီ COVID-19 ကာကွယ်ဆေးတွေထိုးပေးနေတာလည်းရှိနေတော့အဲ့တော့ကိုနိုင်တို့ကဒီကာကွယ်ဆေးထိုးတာတွေဘာတွေရောမလုပ်ကြဘူးလားရှင
်ဟောလုပ်ပေးဖို့ဟိုအစိုးရဒီဆေးအစကတော့ဆေးကောင်စီဘန်းနေဆိုကျွန်တော်တို့ထိုးပေးမယ်လို့တော့သူကညင်ညာတာလို့ရှိတယ်ဒါပေမဲ့အဲ့နေရာတွေမှာတကယ်တမ်းထိုးပေးမထိုးပေးတော့မသိဘူးထိုးပေးမယ်ဆိုရင်ကျွန်တော်တို့ကအဲ့နေရာများတယ်ပေါ့နော်ဘာဖြစ်လဲဆိုတော့ဟိုကျွန်တော်လှုပ်ရှားလှုပ်ထားတဲ့ဟိုလှုပ်ရှားနေတဲ့ပုံစံတွေမှာရောစီပွားလိုက်တဲ့ပုံစံမှာတို့နဲ့အဆင်မပြေဘောတော့မတိုက်ဆိုင်တာတွေရှိတယ်။အဲ့ဒီပုံမှာတို့ကတော့ထိုးပြီးလေထားတဲ့ကျွန်တော်အသက်ကျွန်တော်လက်ရှိလုံးလုံးကြီးတို့ကအဆင်မပြေတာတွေရှိတယ်။ဒါပေမဲ့လက်ရှိတော်တော်များလူတွေတော်တော်များကိုယ့်ဘက်ကိုဝယ်ထိုးနေကြတယ်ဝယ်ထိုးနေတဲ့အချိန်မှာတော့တချို့စီးကြီးကပုံမှန်ပေါ်သေးတဲ့ဟိုမှာ3လ4လောက်များနေတာရှိတယ်။တချို့ဆိုရင်2သိန်း3သိန်းတန်တဲ့ဆေးကြီးကလက်ရှိဒီနေ့အချိန်တွေမှာပေါ့နော်3160 180ဒီပေါင်နေတဲ့ဆေးကြီးလည်းရှိတယ်။အဲတော့ကျွန်တော်တို့ကတော့ထိုးဖို့အတွက်တော့မရှင်းတော့လက်ရှိကိုယ်ကောင်ရည်ပြီးနေနေကြရတယ်ဗျ။
ကိုနိုင်ဒီအဖွာကလည်း COVID-19 တန်တရားနဲ့ပဲပေါ့နော်ဟိုဆုံးသွားတယ်လို့ပြောရမှာပေါ့နော်အဲ့ဒီလွန်ခဲ့တဲ့ရက်ပိုင်းကပဲဆုံးသွားဆိုတော့ကျမတို့လည်းမိသားစုတွေနဲ့ထပ်တူစိတ်မကောင်းဖြစ်ရပါတယ်ဆိုတော့အဲ့ဒီဖွာဆုံးသွားတဲ့ရုံကဒီနိုင်ရေးကိစ္စတွေရောဆောင်ရွက်ရတာတွေခံစားလိုက်ရတဲ့အနေအထားတွေရောပြောပြပါအောင်ရှင
်ဘာလို့ပြောရင်ကျွန်တော်ဖွာကသူကလူကြီးယောဂအခန်းရှိနေကြလူကြီးယောဂနဲ့သူကစီကျိုးတွေသွေးသွေးတို့တွေရှိရတယ်တကယ်လို့ကကျွန်တော်အစီအုံတွေပါလေလွယ်လွယ်ကူကူတက်လို့ရတယ်ကျွန်တော်ခေါ်လို့တော့ဆုံးရှုံးတော့မဟုတ်ဘူးပေါ့ဒါပေမဲ့အခုအချိန်မှာသူကစီအုံတွေအားလုံးကလည်းတက်လို့မရဘူးသူကတော့နောက်ဆုံးကျွန်တော်ဘလောက်ထိအခက်ကျွန်တော်အခက်ခဲရှိခဲ့ဘာအခက်ခဲရှိခဲ့ဆိုတော့နောက်ဆုံးကျွန်တော်ကဆုံးသွားပြီးတဲ့အချိန်မှာကျွန်တော်ဘေးဆရာဝန်မှ death certificate ကျွန်တော်ရေးပေးဖို့တော့ confirm လုပ်ပေးဖို့ဆိုတော့ကျွန်တော်ဆရာဝန်ခေါ်လို့မရဘူးအဲ့အခက်ခဲရှိခဲ့တော်တော်ကြီးကိုကျွန်တော်ပတ်ချပြီးတော့မှနောက်ဆုံး viber နဲ့ပေါ့နော် video call ခေါ် death certificate ထုတ်ခဲ့ရဟို death certificate မထွက်ဒီဆရာဝန်ကတည်ဆုံးကြောင်းထောက်ခံတာပဲကျွန်တော်ကဒီဘက်ကဒီစင်ကထွက်လာမှာမဟုတ်ဘူးလေသူကမြေချလို့ရမှာမဟုတ်ဘူးဆိုတော့ဒီကအဓိက main ဆိုအဲ့ဒါကြီးတော့ရှာ
ဒီကျမကြီးဝန်တန်းနေဖြစ်တဲ့ဒီဆရာဝန်နေနဲ့အဲ့လိုဟိုတွေ့ဆုံနိုင်ဖို့ဒီဆရာဝန်နေကိုခေါ်ဖို့ကလူတော်တော်များများမှာတော်တော်လေးအခက်ခဲဖြစ်နေကြတယ်ပေါ့လေဒါဆရာဝန်နေကိုယ်တိုင်အခုသတင်းတွေကလည်းဒီ CDN ဝင်ထားလို့ဆရာဝန်နေကိုဖမ်းဆီးနေတယ်ဆိုတဲ့သတင်းတွေကလည်းရှိနေတယ်တစ်ဖက်မှာလည်းစစ်ကောင်စီရဲ့ဥက္ကဋ္ဌဖြစ်တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်ကလည်းဒါဆရာဝန်တွေရဲ့လှုပ်ဆောင်ချက်တွေကိုသူတို့ကဟိုပံ့ပိုးပါတယ်ပေါ့နော်ဆရာဝန်တွေကလည်းသူတို့နဲ့ပူးပေါင်းဆောင်ရွက်ပါလို့ပြောနေတဲ့ပိုင်းကြီးလည်းရှိရဲ့ဒါပေမဲ့အခုလိုလူထုအနေနဲ့ပေါ့နော်ကိုနိုင်တို့တို့ဒီပြည်သူအများစုကတော့ဒီဆရာဝန်တွေအခုပြင်ဆိုင်နေရတဲ့အနေအထားပေါ့နော်အခုလိုကိုယ်တိုင်လည်းအခွင့်အရေးကြုံရတဲ့အနေအထားဒီပေါ်မှာရောဘယ်လိုမြင်ကြလဲ
ကျွန်တော်ဆရာဝန်တွေတော့အပြစ်မမြင်ပါဘူးဗျဘာလို့လဲဆိုတော့သူတို့မှလည်းသူတို့အခက်ခဲရှိတယ်ဒါအဓိကဒီစစ်ကောင်စီကလည်းလိုင်းမဖောင်းဘူးဆရာဝန်တွေအားလုံးကလည်းစီဒီအမ်မလုပ်ဘဲဒီဒေသကိုသူတို့လုပ်ပြီးမှာဘူးဒါသူတို့ကလည်းသူတို့အတက်အနေရရှိတယ်သူတို့မိသားစုရှိတယ်ဒါပေမဲ့သူတို့လည်းတက်နိုင်တဲ့ဘက်တော့သူတို့အားလုံးပူရင်းနေတယ်ဒါအဲ့အတွက်ကြောင့်ကျွန်တော်ဆရာဝန်တွေတော့အပြစ်မမြင်ဘူးသူတို့လည်းလက်ရှိမှာတတော်ကြီးကိုလုံယူနေတယ်လုံလဲလုံပြီးနေတယ်သူမျက်မြင်နေတယ်ပေါ့နော်အဲ့လာပြီးလို့ရရင်လည်းသူတို့ရားတဲ့အနေနဲ့သူဓာပြီးတယ်ဒါပေမဲ့သူတို့ကလည်းဒီကျမကြီးအကဟို safety တွေအတွက်လည်းအခက်အခဲရှိတယ်ဒီစစ်ကောင်စီကဖမ်းမဆီးမအောင်လည်းကြောက်ရတာရှိတယ်အဲ့အတွက်ကြောင့်သူတို့မလုပ်ပြီးရတော့ကျွန်တော်တို့ကတော့သူတို့ဘက်ကိုကျွန်တော်နားလေပြီးနိုင်တယ်အဓိကတော့ဒါဒီစစ်ကောင်စီကြောင့်ဆရာဝန်တွေကဒါတွေမကူညီနေတာလို့ပဲကျွန်တော်မြင်တယ
်ဒါကတော့ရန်ကုန်မြို့မှာကိုဗစ်လူနာတွေအတွက်အောက်ဆီဂျင်ရရှိရေးလိုက်လံဆောင်ရွက်ကူညီဆောင်ရွက်ပေးနေတဲ့ကိုနိုင်ပဲဖြစ်ပါတယ်ရှင်အခုလိုမျိုး VOE မြန်မာပိုင်းကိုအချိန်ပေးပြီးတော့ပြောကြားပေးတဲ့အတွက်ကိုနိုင်ကိုကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါကျွန်တော်ကလည်းဒီ VOE ရဲ့အားကျေးဇူးတင်ပါတယ်ဟုတ်ကဲ့ပါကျွန်တော်ကလည်း
စနေညဇကဝိုင်းဆွေနွေးကန်းကိုနားဆင်ခဲ့ရတာပါခင်ဗျာအခုတော့တည်င်းအချင်းချုပ်ကိုမတ်သိင်ကြီးထိုက်ကပြောပြပေးမှာပါ
အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာအရှေ့တောင်အာရှနိုင်ငံတွေကတာဝန်ရှိသူတွေနဲ့မြန်မာအရေးအပါဝင်ဒေတာရင်းကိစ္စတွေကိုလာမဲ့တည်င်းပတ်တစ်ခုလုံးအွန်လိုင်းကနေတွေ့ဆုံဆွေးနွေးမဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဌာနအကြီးအကဲတာဝန်ရှိသူတို့ကစနေနေ့မှာပြောပါတယ်အမေရိကန်နိုင်ငံဆိုင်ဝင်ကြီးဘလင်ကင်တက်မဲ့အွန်လိုင်းအစည်းအဝေးတွေအတွင်းမှာမြန်မာစစ်တပ်ရဲ့ကိုယ်စားလှယ်တွေလည်းပါဝင်လာမှာဖြစ်ပေမဲ့စစ်ကောင်စီရဲ့တာဝန်ရှိသူတွေကိုအသိအမှတ်ပြုရာချက်စစ်ကောင်စီကိုသတင်းစကားပေးဖို့အခွင့်အလမ်းတစ်ခုဖြစ်တယ်လို့လည်းအမေရိကန်နိုင်ငံဆိုင်ဌာနတာဝန်ရှိသူကိုကိုးကားပြီး Reuters သတင်းကဖော်ပြပါတယ်ဂျပန်နိုင်ငံတိုကျိုမြို့တော်မှာအိုလံပစ်အားကစားပွဲတော်တွေကျင်းပနေချိန်မှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်တွေစံချိန်တင်များပြလာကြောင်းတိုကျိုမြို့တော်အုပ်ချုပ်ရေးအဖွဲ့ကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူလူနာအသစ် 4,058 ဦးရှိပြီးဒီရေအတွက်ဟာဆိုရင်ကူးစက်ခံရသူအသစ် 4,000 အထက်ကိုပထမဆုံးအကြိမ်ရောက်ရှိလာတာလို့မြို့တော်အုပ်ချုပ်ရေးအဖွဲ့ကဖော်ပြထားပါတယ်။အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်တပ်တွေဆုတ်ခွာနေချိန်မှာပဲတာလီဘန်တပုန်တွေနဲ့အစိုးရတပ်တွေကြားအဓိကကြတဲ့မြို့ကြီးတချို့မှာတိုက်ပွဲတွေဖြစ်နေပါတယ်။နိုင်ငံတောင်ပိုင်းဟဲလ်မိုင်းပြည်နယ်ရဲ့မြို့တော်လက်ရှ်ကာကာမှာလည်းစနေနေ့ကတာလီဘန်တွေရဲ့တိုက်ခိုက်မှုနဲ့ကြုံခဲ့ရပြီးမြို့ရင်းကနေရာတချို့မှာပစ်ခတ်မှုတွေဆက်ရှိနေဆဲဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုမတ်သိင်ကြီးတိုက်ပြောပြသွားတာပါ။ဒီကနေ့မနေ့တော့အစီအစဉ်ထုတ်လို့ရေးမှုကကိုခမောင်စိုးမင်းဖြစ်ပါတယ်။အတန်ပိုင်းနဲ့ရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Zina Abdel Rahman တို့ဖြစ်ကြပါတယ်။ဒ
ဒီကနေ့မနက်အတွက် VOA ရဲ့အစီအစဉ်လေးကိုလိုင်းဒိုမီတာ25 40 51နဲ့ VOA ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာတို့ကပါတိုက်ရိုက်ထုတ်လွှင့်ခဲ့တာပါ။တောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုဗစ်ကပ်ဘေးရောဂါကနေရောအခြား BND ရဲ့အမျိုးမျိုးကပါကင်းဝေးလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of